Welcome to the Voice of America in Burmese.
Mingla mna ke ma shi. 2019 ခုနှစ်နိုဝင်ဘာလ28ရက်ကြာသပတေးနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 32 40 48ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီနေ့မနက်ဖက်သတင်းတွေကိုရေမင်းထုံးနဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။ဆီးရီးယားရှိမြောက်ပိုင်းမှာတူရကီကျောရောနောက်ခံပြူဆီးရီးယားမျိုးသားတပ်ဖွဲ့စိုးရွားတဲ့လူခွင့်ရေချိုးဖောက်မှုတွေကျူးလွန်ထားတယ်လို့ HRW ကပြောပါတယ်။ပါကစ္စတန်မှာအာဏာကြီးလာတဲ့စစ်ဖက်ရဲ့ဦးစီးချုပ်ယာရူတဒန်တိုရီတင်ပြတာကိုတရားဝင်ချုပ်ကမေးခွန်းထုတ်လိုက်ပါတယ်။မြောက်ကိုရီးယားရဲ့အမြောက်ပစ်စည်ရေးလေ့ကျင့်မှုဟာအမေရိကန်ကိုဖိအားတိုးပေးဖို့ရည်ရွယ်ထားလို့သုံးသပ်ကြပါတယ်။ဒီသတင်းတွေနဲ့တူတခြားစိတ်ဝင်စားဖို့ထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေကတော့အမေရိကန်ကယူကရိန်းကိုဘာကြောင့်စီးရေးအကူအညီတွေပေးနေပါသလဲ။
We also provide security assistance so that Ukraine can negotiate a peace with Russia from a position of strength.
American နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတဦးရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။တခါ IS ခေါင်းဆောင်ဘက်ဒါဒ်ဒီသေဆုံးပြီးတဲ့နောက်မှာအီရတ်မြောက်ပိုင်းမှာ IS တို့ရဲ့အကြမ်းဖက်လုပ်ရပ်တွေပိုများလာနေတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့နိုင်ငံခြားသားအများစုပါဝင်တဲ့လူ22ဦးသေဆုံးအောင်တိုက်ခိုက်ခဲ့တဲ့2016ခုနှစ်ကကျူးလွန်မှုသူတွေကိုမနေ့ကတည်တံစီရင်လိုက်တဲ့အကြောင်းနဲ့အတူကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်ကိုလည်းနှာစင်ကြရမှာပါ။အခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင
်။တူရကီကကျွန်တော်နောက်ခံပေးထားတဲ့ဆီးရီးယားမျိုးသားတပ်ဟာတရားစစ်ဆေးမှုမရှိဘဲတပ်ဖြတ်တာအတင်းအဓမ္မလူရက်တာပိုင်းဆိုင်ပစ္စည်းတွေကိုသိမ်းဆည်တာနဲ့လူတွေတို့နေအိမ်ကိုမပြန်နိုင်အောင်ဟန်တားတာတွေလုပ်နေတယ်ဆိုတာကိုပြတဲ့ခိုင်လုံတဲ့အထောက်အထားတွေကိုရထားတယ်လို့နယူးယောက်ခြေဆိုင်လူအခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ကပြောပါတယ်။ဒူဂီဆိုရဟာသူတို့လက်နက်တပ်ဆင်ပေးထားတဲ့လက်နက်ကင်တွေရဲ့စိုးရွားလာတဲ့လူရက်တွေကိုမသိကြအောင်စောင့်နေတယ်လို့ HRW အဖွဲ့ရဲ့အရှေ့လေပိုင်းဒေသဆိုင်ရာညွှန်ကြားရေးမှူးဆာရလီယာဝစ်ဆန်ကပြောပါတယ်။ဒီဒေသတွေကိုတူရကီကထိန်းချုပ်ထားသည့်စုံစမ်းစစ်ဆေးဖို့နဲ့ဒီကြမ်းတမ်းခတ်ထန်တဲ့လူရက်တွေကိုအဆုံးသတ်ဖို့တာဝန်ရှိတယ်လို့လည်းပြောပါတယ်။YPG ကလက်နက်ကင်တွေနဲ့အဓိကဖွဲ့စည်းထားတဲ့ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့တွေကိုဆီးရီးယားအရှေ့မြောက်ပိုင်းမှာတူရကီတပ်တွေနဲ့ SNA တပ်ဖွဲ့ကပြီးခဲ့တဲ့လမှာထိုးစစ်ဆင်တိုက်ခိုက်ခဲ့တာပါ YPG ကိုအကြံဖက်ဝါဒီအဖွဲ့အဖြစ်တူရကီအစိုးရကသတ်မှတ်ထားပေမဲ့ဒီအဖွဲ့ဟာ IS အစိုးရအဖွဲ့ကိုနှိမ်နင်းတာမှာအမေရိကန်ရဲ့အရေးပါတဲ့မဟာမိတ်အဖွဲ့တစ်ခုဖြစ်ပါတယ် SNA တပ်ဖွဲ့ကအကျဉ်းသားတွေကိုတပ်ပစ်တာဒေသခံကတူရဲ့အိမ်တွေကိုသိမ်းယူတာအကြမ်းသားတွေကိုခွဲခြားမှုမရှိဘုံကျဲတာစတဲ့လုပ်ရပ်တွေအတွက်အထောက်အထားတွေရှိတယ်လို့ HRW ကပြောပါတယ်
အာဖဂန်နစ္စတန်မြောက်ပိုင်းမှာလမ်းမမှာထောင်ထားတဲ့ဘုံးလုံးပောက်ကွဲတာကြောင့်အရသားတွေလိုက်ပါလာတဲ့မော်တော်ယာဉ်တစ်စီးထိခိုက်ခဲ့ရမှာအနည်းဆုံးအရသား15ယောက်သေဆုံးပြီး2ဦးဒဏ်ရာရရှိခဲ့ပါတယ်။မငြိမ်သက်မှုတွေဖြစ်နေတဲ့ကူဒူးစ်ပြည်နယ်အတွင်းဒီဘုံးကိုတာလီဘန်တို့ထောင်ထားခဲ့တာလို့အာဖဂန်ပြည်ထောင်ရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။မျိုးသမီးနဲ့ကလေးတွေအပါအဝင်ဖြစ်တဲ့သေဆုံးသူ15ယောက်ဟာအာဖဂန်ဆိုးရွားနဲ့တာလီဘန်တွေအကြားတိုက်ပွဲအပြင်းထန်ဖြစ်ပွားနေတဲ့အီမန်ရှာဟိဘ်ခရိုင်အတွင်းကမင်္ဂလာဆောင်တစ်ခုကိုအသွားမှာအခုလိုဘုံးတံနဲ့သေဆုံးခဲ့ရတာလို့လည်းပြည်내အစိုးရအရာရှိတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်က19နှစ်ပြည့်ခဲ့ပြီဖြစ်တဲ့အာဖဂန်စစ်ကြောင့်အရသားတွေတော်တော်များများထိခိုက်အသက်ဆုံးရှုံးခဲ့ရပြီးဖြစ်ပါတယ်။ကုလသမဂ္ဂရဲ့စီးရင်တွေအရ2019ခုနှစ်မှာကိုလအတွင်းအရသား2600လောက်အသက်ဆုံးရှုံးခဲ့ရပြီး5600လောက်တရားရရှိခဲ့ပါတယ်ခင်ဗျာ
။ပြည်ထောင်နိုင်ငံပါရီမျိုးတော်မှာနောက်လာကျင်းပမဲ့၄နိုင်ငံထိပ်သီးအစည်းအဝေးတွင်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီတို့တူးချင်းတွေ့ဆုံမွေးရှိတယ်လို့ရုရှားအစိုးရကဗိုလ်ဒူးနေမှာပြောတဲ့အကြောင်း AFP သတင်းတပုတ်မှာရေးထားပါတယ်။ယူကရိန်းရှေ့ဘက်မှာဖြစ်နေတဲ့၅နှစ်ကြာပြည်ပခါကိုဖြစ်ရှင်းဖို့ရည်ရွယ်ပြီးသမ္မတပူတင်သမ္မတဇယ်လင်စကီပြည်ထောင်သမ္မတအီမန်နွယ်မာခရွန်နဲ့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကယ်တို့ဒီဇင်ဘာလ9ရက်နေ့မှာတွေ့ဆုံဆွေးနွေးဖို့အစီအစဉ်ထားတာပါရုရှားကကျွန်တော်နောက်ခံပေးထားတဲ့တိကျောက်ခွက်ထွက်ရေးဝါဒီတွေဟာယူကရိန်းရှေ့ပိုင်းကိုတိကျောက်ခွက်ထွက်မှုတိုက်ခိုက်နေကြတာဖြစ်ပါတယ်ရုရှားနဲ့ယူကရိန်းခေါင်းဆောင်ကြားတိကျားတွေ့ဆုံပွဲဖြစ်လာနိုင်ခြင်းရှိတယ်လို့သမ္မတပူတင်ရဲ့နိုင်ငံခြားရေးဆိုင်ရာထိပ်တန်းအကြံပေးယူရီဦးရှော့ခော့ဖ်ကဗိုလ်ဒူးနေမှာပြောပါတယ်တိကျားဆွေးနွေးပွဲဖြစ်လာမဲ့ပုံရှိပြီးထိပ်သီးအစည်းအဝေးအစီအစဉ်ကိုတော့အချောတက်ရေးဆွဲနေစေရှိတယ်လို့ယူရှော့ခော့ဖ်ကပြောတဲ့အကြောင်းရုရှားသတင်းဌာနတွေကဖော်ပြပါတယ်။ခေါင်းဆောင်တို့ဦးကြားတိကျတွေ့ဆုံပွဲအလားလာနဲ့ပတ်သက်ပြီး AFP ကမေးတာကိုတော့ယူကရိန်းတန်တမန်သတင်းရင်းမြစ်တစ်ခုကသူတို့မသိသေးဘူးလို့ပြောပါတယ်။လီတူရီးနီးယားနိုင်ငံ Vilnius မြို့တော်မှာရောက်နေတဲ့သမ္မတဇယ်လင်စကီကတော့ပါရီထိပ်သီးအစည်းအဝေးတက်လာတဲ့ဘယ်နိုင်ငံကခေါင်းဆောင်နဲ့မဆိုလူဝရင်တွေ့ဆုံဖို့သူ့အနေနဲ့အဆင်သင့်ပဲလို့ဗိုလ်ဒူးနေကသတင်းတော့တွေကိုပြောပါတယ်။
အယ်ဘေးနီးယားနိုင်ငံမှာနှစ်ပေါင်း30ကျော်အတွင်းအပြင်းထန်ဆုံးလှုပ်ခဲ့တဲ့ငလျင်ကြောင့်သေဆုံးသူဦးရေအနည်းဆုံး30ရှိသွားပြီဖြစ်ပါတယ်။ဗုဒ္ဓဦးနေ့မှာတော့သေဆုံးသူတွေအတွက်ဝမ်းနည်းကြောင်းအထိမ်းအမှတ်တစ်နေ့တာကျင်းပခဲ့ပါတယ်။ကန်ဒါမျိုးဖြစ်တဲ့ဗာရက်မျိုးမှာကလေးငယ်တွေအပါအဝင်လူ14ယောက်၊သူမနှဲမျိုးမှာအနည်းဆုံး15ယောက်နဲ့ကော်ဘင်းမျိုးမှာအနည်းဆုံး1ယောက်သေဆုံးခဲ့ပါတယ်။ဒီပျောက်ဆုံးနေသူတွေရှိနေသေးတာကြောင့်သေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့လည်းသက်ဆိုင်ရာအရာရှိတွေကပြောပါတယ်။ထိခိုက်ဒဏ်ရာရရှိသူလူရာပေါင်းများစွာကိုလည်းစေယုံတွေကိုတင်ပို့ထားရပါတယ်။ငလျင်အပြင်းထန်ဆုံးခံခဲ့ရတဲ့နေရာတွေမှာအစိုးရကအရေးပေါ်အခြေအနေကြေညာထားသလိုကစေးသမားတွေကလည်းအပျက်စီးကြကလူတွေကိုဆွဲထုတ်ကယ်ဆယ်နေရဆဲဖြစ်ပါတယ်။ကစားရေးအဖွဲ့တွေနဲ့ကြံ့ကျင်သူတွေကိုလည်းအင်ဒီဂျင်ကိုဆိုဘိုအီတလီနဲ့ဂရိနိုင်ငံတွေကဆီလွတ်ထားပါတယ်။အယ်ဘေးနီးယားနိုင်ငံအခုလိုအခက်ကြုံနေရတဲ့အချိန်မှာအယ်ဘေးနီးယားနဲ့အတူရပ်တည်နေကြောင်းနဲ့အီတလီ၊ဂရိနဲ့ရူမေးနီးယားတို့ကနေကစားရေးအဖွဲ့တွေဆီလွတ်ဖို့လှုပ်ဆောင်နေကြောင်းကိုလည်းဥရောပသမဂ္ဂအဖွဲ့က Twitter မှာရေးသားထားပါတယ်။အယ်ဘေးနီးယားကအမေရိကန်တိုင်ဝမ်ကလည်းဝမ်းနည်းကြောင်းတဝင်လာတစ်ကြောင်ပြပိုးခဲ့ရမှာအခြေအနေကိုအနိကစောင့်ကြည့်နေကြောင်းနဲ့အကူအညီပေးဖို့အစဉ်သင့်ရှိနေကြောင်းဖော်ပြပါရှိပါတယ်ခင်ဗျာ။
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9689ညလိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေကြာတာပရိမနေ့ဖက်သတင်းတွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်ပါကစ္စတန်စစ်ဦးစီးချုပ်ရဲ့ယာရုတံတန်တိုးတဲ့ပေါ်ဥပဒေကြောင်းရတရားဝင်မှုနဲ့ပတ်သက်ပြီးနိုင်ငံသမိုင်းမှာပထမဆုံးအကြိမ်ဖြစ်ပါကစ္စတန်တရားရုံးချုပ်ကဗိုလ်ထူးနေမှာမေးခွန်းထုတ်လိုက်ပါတယ်နိုင်ငံတပ်တန်း82နှစ်ရဲ့ထက်ဝက်ကျော်ကိုအုပ်ချုပ်ခဲ့မှုပြီးတိုင်းပြည်မှာအာဏာအကြီးဆုံးအဖွဲ့အစည်းဖြစ်သတ်မှတ်ထားတဲ့စစ်ဖက်နဲ့ပတ်သက်လို့တရားရုံးချုပ်ကအခုလိုမေးခွန်းထုတ်လိုက်တာကြောင့်တိုင်းပြည်တွင်အောင်းအသွားကြပါတယ်လက်ရှိစစ်ဦးစီးချုပ်ခုဂျက်ခမာဂျာဗက်ဘာဂျွာရဲ့လက်ရှိယာရုတံတန်းဟာဒီကနေ့ဂျာတာပရီနေ့ဒေသစံတော်ချင်းတကောင်ရန်အချိန်မှာကိုဆိုးမှာဖြစ်ပါတယ်စူးစီချိုဘာဂျွာအနေနဲ့ဒုတိယတက်တန်းဆက်ပြီးထမ်းဆောင်ဖို့ဝန်ကြီးချုပ်အီမရန်ခန်အစိုးရကအင်ကာနေမှာထုတ်ပြန်တဲ့အကြောင်းကြားအသိပေးစာကိုတရားရုံးချုပ်ကဆိုင်းငံ့ထားလိုက်တာပါဒီလိုလှုပ်ဆောင်ဖို့အတွက်ဥပဒေဒါမှမဟုတ်စီမင်းစည်းကမ်းရှိတယ်ဆိုရင်တင်ပြဖို့တရားရုံးချုပ်ကတောင်းဆိုထားပါတယ်ဒါနဲ့ပတ်သက်တဲ့ဗိုလ်ထူးနေတရားရုံးကြားနာပွဲတွင်အစိုးရကိုကိုးစားပြုပြီးရှောက်လဲတင်ပြတဲ့ရှေ့နေချုပ်ဟာတရားရုံးကလက်ခံအောင်တင်ပြနိုင်ခဲ့ဖို့မရပါဘူးဒီလိုယာရုတက်တန်းတိုးဖို့လှုပ်ဆောင်တာမှာအစိုးရဟာဖြစ်ကြရဆန်လှုပ်ထားတယ်ဆိုပြီးတော့လေဒီကိစ္စကိုကြားနာတဲ့တရားသူကြီး၃ဦးပါတရားရုံးရဲ့တရားသူကြီးချုပ်ကရှေ့နေချုပ်ကိုအပြစ်တင်ပြောဆိုပါတယ်တင်ပြတဲ့ဆွေစရန်ထောက်ထားတွေမှာစီမင်းစည်းကမ်းနဲ့မကိုက်ညီတာတွေအများကြီးပါနေတယ်လို့တရားသူကြီးချုပ်ကပြောပါတယ
်တောင်ကိုရီးယားနယ်စပ်မှာမြောက်ကိုရီးယားနိုင်ငံကရန်လိုတဲ့အမြောက်တက်စီရေးလက်ကျင့်မှုတွေလုပ်နေတာဟာအမေရိကန်နိုင်ငံရဲ့မူဝါဒကိုပြောင်းလဲစေချင်လို့ဖိအားပေးနေတာလို့လေ့လာသူတွေကသုံးသပ်ကြပါတယ်အမေရိကန်ရဲ့မူဝါဒဟာမြောက်ကိုရီးယားအပေါ်ရန်လိုတဲ့မူဝါဒလို့လည်းမြောက်ကိုရီးယားကမြင်နေတာပါမြောက်ကိုရီးယားကောင်ဆောင်ဟာတောင်ကိုရီးယားအမေရိကန်နှစ်နိုင်ငံမဟာမိတ်အဖွဲ့ကိုအမြင့်ဆုံးဖိအားပေးပြီးတန်ခတ်အရေးယူမှုတွေရှော့ပေးဖို့ဆိုတဲ့လိုက်လျောမှုတွေရရှိအောင်လုပ်နေတာလို့ Foundation for Defense of Democracy အဖွဲ့ကသူတည်တည် David Maxwell ကပြောပါတယ်မြောက်ကိုရီးယားကောင်ဆောင် Kim Jong Un ဟာကိုရီးယားနှစ်နိုင်ငံကနေဆက် Chagrin ဒေသကနေလက်နက်ကင်တပ်ဖွဲ့တွေစီကိုတွားရောက်လက်ပတ်ခဲ့ပြီးတပ်ဖွဲ့တွေကအမြောက်ပြစ်လက်ကျင့်မှုတွေလုပ်ဖို့ညွှန်ကြားခဲ့တယ်လို့တကယ့်စစ်ပွဲအသွင်နဲ့ပြင်းပြင်းထန်ထန်စီရေးလက်ကျင့်ဖို့ပြောကြားခဲ့တယ်လို့နိုင်ငံပိုင်သတင်းဌာန Korean Central News Agency KCNA ကတင်ပြနေကထုတ်ပြန်တဲ့သတင်းကြေညာချက်မှာဖော်ပြထားပါတယ်။2019ခုနှစ်တုန်းကမြောက်ကိုရီးယားနိုင်ငံဟာအဲ့ဒီ Chagrin ဒေသကနေတောင်ကိုရီးယားနိုင်ငံအတွင်းအမြောက်ပြစ်လွတ်ဖောက်ခဲ့မှုပါတယ်။အဲ့ဒီနှစ်အတွင်းမှာပဲတောင်ကိုရီးယားသင်္ဘောတစ်စီး Torpedo နဲ့တိုက်ခိုက်ခံခဲ့ရလို့လူ46ဦးသေဆုံးခဲ့ရမှာမြောက်ကိုရီးယားလက်ချက်လို့လည်းဆွဆွဲခံခဲ့ရပါတယ်။တောင်ကိုရီးယားကဝေးဝေးကြီးဌာနက KCNA သတင်းဌာနကကြေညာခဲ့တဲ့အခုလိုအမြောက်ပြစ်လက်ကျင့်မှုဟာနှစ်နိုင်ငံအကြားရရှိထားတဲ့ကိုရီးယားနှစ်နိုင်ငံအကြားအလုံးစုံစီရေးသဘောတူညီချက်ကိုချိုးဖောက်တာဖြစ်တယ်လို့လည်းပြောပြပေးကြပါရစေ
။တရုတ်နိုင်ငံရှင်ချန်းဒေသမှာလူအမျိုးအများကိုဥပဒေမဲ့ထိန်းသိမ်းထားတာအဆုံးသတ်ဖို့ပြင်သစ်ကတရုတ်ကိုဗိုလ်ထူးနေမှာတောင်းဆိုလိုက်တဲ့အကြောင်း AFP သတင်းတပုတ်မှာရေးထားပါတယ်။ရှင်ချန်းဒေသမှာတရုတ်အစိုးရရဲ့အဆိုအရဖြင့်အတမွေးပညာသင်ကျောင်းတွေလို့ဆိုတဲ့စခန်းတွေမှာဝီးကာနဲ့တခြားမိုးစလင်လူနည်းစုတသန်းပတ်ဝန်းကျင်ကိုထိန်းသိမ်းထားတာပါ။ပြည်ထောင်စုဌာနပြောခွင့်ရသူကလူအမျိုးအများကိုဥပဒေမဲ့ထိန်းသိမ်းထားတာအဆုံးသတ်ဖို့မိမိတို့တရုတ်ကိုတောင်းဆိုပါတယ်လို့တင်းနောက်တွေကိုပြောပါတယ်။စကမ်းတွေကိုပေးပြဖို့နဲ့အခြေအနေကိုအစီရင်ခံဖို့အတွက်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကိုဖြစ်နေတဲ့မြောက်အစောဆုံးရှင်ချန်းဒေသကိုတောင်းခွင့်ပြုဖို့ပြည်ထောင်စုရဲ့ဝန်ကြီး Yon Evet Lodrian ကတရုတ်ကိုတောင်းဆိုထားပါတယ်။စကမ်းတွေရဲ့ပမာဏနဲ့သဘောတဘာဝတွေကိုဖော်ပြထားတဲ့လျှို့ဝှက်ဆွဲစရန်တွေကိုတရုတ်အကြီးအကဲနိုင်ငံရေးသမားတူကနိုမာလာလယ်မှာအပြင်ကိုထုတ်ပေးလိုက်တာကြောင့်ဒီစကမ်းတွေကြောင့်ကဘာကတိလာတာပါ။အစောပိုင်းမှာတော့ဒီလိုစကမ်းတွေရှိတယ်ဆိုတာကိုတရုတ်ကညင်ပါတယ် ဒါပေမဲ့မကြသေးခင်ကတော့ရက်တီချက်ပြောင်းပြီးဒါတွေဟာပညာရေးနဲ့လေ့ကျင့်ရေးတို့ကနေတဆင့်အစ္စလာမ်အစွန်းရောက်ဝါရကိုတိုက်ဖြတ်တဲ့အသက်မွေးဝမ်းပညာသင်ကျောင်းတွေဖြစ်တယ်လို့ပြောလာပါတယ်။သတင်းမီဒီယာတွေမှာဖော်ပြတဲ့ပြောဆိုချက်တွေနဲ့အထောက်အထားတွေအားလုံးကိုပြည်သူအစိုးရအနေနဲ့အသေးအချာအလေးထားကြည့်ရှုထားတယ်လို့နိုင်ငံခြားရေးဝန်ကြီးလိုဒရီယန်ကပြောပါတယ်။
ဖိလစ်ပိုင်နိုင်ငံအတွင်းတရားမဝင်မွေးရစေဝါအမြောက်များကိုဖမ်းဆီးတင်စီရမိခဲ့ပြီးတန်တရားရှိဘွယ်တရုတ်မျိုးသားမွေးရစေဝါမှောင်ကိုရောင်းဝယ်သူတယောက်ကိုဖမ်းဆီးခဲ့ကြောင်းဖိလစ်ပိုင်ရဲတပ်ဖွဲ့ကပြောပါရယ်ဖမ်းဆီးရမိခဲ့တဲ့မွေးရစေဝါတွေဟာမက်သာဖက်တမင်းအမျိုးအစားမွေးစတေတွေဖြစ်ပြီးစုစုပေါင်းကီလို390ပေါင်နဲ့ဆိုရင်115ပေါင်ရှိပြီးပေါက်ဈေးအရအမေရိကန်ဒေါ်လာ49သန်းတန်ဖိုးရှိတယ်လို့ဆိုပါရယ်မကတီမျိုးမှာတရုတ်မျိုးသားလျူချောင်းနေထိုင်တဲ့တိုက်ခန်းထဲမှာလက်ဖက်ချောက်အိတ်တွေနဲ့မွေးစီတွေရှာဖွေတွေ့ရှိခဲ့တာလို့လည်းဖိလစ်ပိုင်ရဲတပ်ဖွဲ့ကပြောခွင့်ရဗိုလ်မှူးချုပ် Barnett Benek ကပြောပါတယ်တရုတ်မျိုးသားလျူချောင်းအတွက်အလုပ်လုပ်ကင်နေတယ်လို့ယူဆရတဲ့ဖိလစ်ပိုင်မျိုးသားနှစ်ဦးကိုလည်းမွေးစီ38ပေါင်နဲ့အတူဖမ်းဆီးထိန်းသိမ်းခဲ့တယ်လို့လည်း AP သတင်းတရမှာဖော်ပြထားပါတယ်တရုတ်မျိုးသားလျူကိုရဲတပ်ဖွဲ့ကနှစ်ပတ်ကြာရှုပ်ဝှက်ဆောင်ကြည့်နေစမှာပဲလျူဟာမွေးစီဝယ်ယူသူအယောင်ဆောင်လာရောက်သူရဲတပ်ကိုခံမမိတာကြောင့်ထွက်ပြေးဖို့ကြိုးစားခဲ့ရမှာတပ်ဖွဲ့ကသူ့ကိုအင်ကန်နေမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။မွေးစေးတွေဘဲကဝင်လာတယ်ဆိုတာကိုတော့စုံစမ်းစစ်ဆေးနေစေဖြစ်ပါတယ်။ဖလိုရင်သမရရိုဒရီဂိုဒူတာတီဟာသူအာဏာရလာခဲ့တဲ့2016ခုနှစ်ကစပြီးမွေးစေးနေနေရေးတွေလှုပ်ဆောင်ခဲ့ရမှာရဲတပ်ဖွဲ့နဲ့အပြန်အလှန်ပစ်ခတ်တာကြောင့်စင်းရဲနွမ်းပါသူအများစုပါဝင်တဲ့မွေးစေးနဲ့ဆက်နွယ်တဲ့တန်တရားရှိသူလူ6000လောက်တေဆုံးခဲ့ပြီးဖြစ်ပါတယ်။အဲ့ဒီလိုတည်ဆုံးတာတွေကြောင့်အနောက်နိုင်ငံတွေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကြားသူ့ပေါ်ဝေဖန်မှုတွေထွက်ခဲ့တယ်လို့နိုင်ငံတကာရာဇဝတ်မှုခုံရုံးဖွဲ့ ICC ကလည်းလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့စစ်ဆေးနေတာကြောင့်ဒူတာတီးကဖိလစ်ပိုင်နိုင်ငံကို ICC ကနေနှုတ်ထွက်ခဲ့ပါတယ်ခင်ဗျာ
တောင်ကိုရီးယားနဲ့မဲခေါင်ဒေသနိုင်ငံတွေရဲ့ပထမဆုံးကြိမ်ထိပ်သီးဆွေးနွေးပွဲကိုတောင်ကိုရီးယားနိုင်ငံဘူဆန်မြို့မှာဗိုလ်ထုနေ့ကစတင်ကျင်းပတာမှာနိုင်ငံတော်အတိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်ဒေသရင်းခေါင်းဆောင်တွေတက်ရောက်ကြပါတယ်ဒေသရင်းနိုင်ငံတွေကြားပူးပေါင်းဆောင်ရွက်မှုတွန်းမြေဆွေးနွေးမှုအရွယ်ထားတဲ့ထိပ်သီးဆွေးနွေးပွဲကိုတောင်ကိုရီးယားသမ္မတမွန်ဂျဲအင်းနဲ့မြန်မာနိုင်ငံဖွဲ့ဝင်ဖြစ်တဲ့အာဆီယံနိုင်ငံအသင်းအလှည့်ကြောက်ကထထိုင်းဝန်ကြီးချုပ်ပရာယုတ်ချန်တို့ချာတို့ကဦးဆောင်ကျင်းပတာပါခင်ဗျာ Direct from Washington The Voice of
America The VOA ခြားသာပြည်နေမြခင်ထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရဲမင်းထွန်းတို့ပြောပြသွားကြတာပါရှင်အခုစတိုက်ထုတ်လွှင့်ပေးမယ့်သတင်းလွှာလေးထဲမှာတော့ယူကရိန်းကိုအမေရိကန်ကဘာကြောင့်စီးရဲထောက်ပံ့တွေပေးနေသလဲဆိုတာသိကြရမှာပါသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုရေးအောက်လွှတ်တော်ကစုံစမ်းနေတာမှာအဓိကအာရုံစိုက်နေတာကတော့နိုင်ငံရေးပျော့ကပါတဲ့ကိစ္စရပ်တစ်ခုဒီသမ္မတထရမ့်အတွက်လှုပ်ပေးမယ်လို့ယူကရိန်းခေါင်းဆောင်ကကြေပေးတဲ့အထိအမေရိကန်ကပေးမယ်လို့ပြောထားပြီးသားစစ်ရေးအကူအညီကိုသမ္မတအင်ဂျူရောကဆိုင်းထားခဲ့သလားဆိုတဲ့အချက်ပဲဖြစ်ပါတယ်ဒီကိစ္စမှာသမ္မတပါဝင်တဲ့အခန်းကဏ္ဍကိုလွှတ်တော်အမတ်တွေကစုံစမ်းစစ်ဆေးနေကြပါတယ်ဒီအခြေတင်ဖြစ်နေတဲ့ကိစ္စမှာအဓိကပါနေတဲ့စစ်ရေးအကူအညီကဘာပါလဲဒီအကူအညီကယူကရိန်းအတွက်ဘာကြောင့်သိအေးကြီးတာပါလေဒီ VOA တန်တမန်ရေးရသတင်းတော့စန်ဒီစင်းရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်
2014ခုနှစ်မှာယူကရိန်းရှေ့ပိုင်းကိုရုရှားကကျူးကျော်ဝင်ရောက်ပြီးယူကရိန်းပိုင်ခရမီးယားဒေသကိုသူ့ပိုင်နဲ့ထဲသိမ်းယူလိုက်ပါတယ်အဲဒီချိန်ကလေးကစားလို့ယူကရိန်းအနေနဲ့ပိုပြီးအားကောင်းတဲ့အိမ်နီးချင်းရုရှားရန်ကနေကိုကိုကိုကောက်ွယ်ဖို့အမေရိကန်ကစီးရေးအကူအညီဒေါ်လာ 1.6 ဘီလီယံကျော်ပေးခဲ့ပါတယ်ယူကရိန်းရှေ့ပိုင်းဒွန်ဘတ်စ်ဒေသမှာလည်းရုရှားကကြောတော့နောက်ခံပေးထားတဲ့တိကျခွက်ထွက်ရေးဝါရီတွေကိုယူကရိန်းကတိုက်နေရတာပါ။အတ္တလန္တိကောင်စီကသူတွေတည်သူဖြစ်တဲ့မာခ်ဆီမာကော့ဖ်စကီကအခုလိုပြောပါတယ်
။ So since that time both the Obama and the Trump administrations have provided Ukraine more significant
အဲ့ဒီထင်ရဆာလို့ Obama အစိုးရရော Trump အစိုးရကပါပူပြီးအရေးပါတဲ့စစ်ပစ္စည်းကိရာတွေယူကရိန်းကိုပေးလာခဲ့တာပါ။အမြောက်ဒုံးကျည်လိုလက်နက်တွေဝင်လာတာကိုသိနိုင်တဲ့ရေဒါတွေညာကြည့်မျက်မှန်တွေဟန်ဗီကားတွေစစ်သုံးခမောက်တွေစသည်အဖြစ်ပါဝင်ပါတယ်ထရမ့်အစိုးရကတော့အိုဘားမားအစိုးရမပြေခြင်းခဲ့တဲ့တခရဲလက်နက်တွေပူပြီးခဲ့ပါတယ်တင်ကာဖြတ်ဒုံးကျည်တွေအပြင်အစီပိုင်းမှာခွဲထွေးဝါဒီတွေကိုတိုက်ခတ်တဲ့အခါအထောက်အကူဖြစ်စေဖို့အတွက်စစ်သင်တန်းတွေလည်းပူပြီးခဲ့ပါတယ
်သမရဟောင်းဘရက်ကိုဘားမားဟာဒီပြိပခမှာအမေရိကန်အနေနဲ့သိထဲထဲဝင်ဝင်အခြေအနေမျိုးရောက်မှာကိုသတိထားခဲ့တယ်လို့ Wilson Center က Will Pomerance ကပြောပါတ
ယ် Obama at the start of the crisis was always looking for what he described as an off ramp of trying to somehow downplay the crisis
Obama ကသူ့ဆိုအဖြစ်ပြိပခကိုတနည်းနည်းနဲ့ထိန်းချုပ်ပြီးစစ်ပွဲကိုအဆုံးသတ်ရင်နီလန်းရှာခဲ့တာပါ American ကအကူအညီတွေတိုးပြီးတဲ့အခါ Russia ကလည်းပိုထောက်ပံ့လာမယ်ဆိုရင်ပိုကြီးမားတဲ့ပြိပခဖြစ်လာမှာကိုဆွေးခဲ့တာပါ
သမရဒေါ်နယ်ထရမ့်ကိုယ်တိုင်ကယူကရိန်းပေါ်ဒိတ်အမြင်မကောင်းလာပေမဲ့တင်ကားဖြတ်တုံးတွေအပါအဝင်တိုက်ခိုက်ရေးလည်းနဲ့တွေပေးဖို့ထရမ့်အစိုးရကအတည်ပြုခဲ့တယ်လို့ Brookings Institution ကမိုက်ကယ်အိုဟန်လွန်ကပြောပါတယ
် I think that ultimately in his gut President Trump has not really wanted to help Ukraine
တကယ်တမ်းကျတော့သမ္မတထရန့်စီတဲမှာယူကရိန်းကိုကူညီခြင်းလှတာမဟုတ်ပါဘူးဒါပေမဲ့အဆုံးကျတော့သူကူညီရမယ်ဆိုတာကိုသူ့ခေါင်းနဲ့သူ့အကြံပေးတွေကပြောခဲ့တာ
ပါကျွမ်းကျင်သူတွေအဆိုအရတိတ်ကိုလိုအပ်နေတဲ့စစ်တင်နှန်းပေးဖို့အပါအဝင်ဒီဘန်နာနှစ်အတွက်စီးရေးအကူအညီဒေါ်လာ391တန်းယူကရိန်းကိုပေးဖို့လွှတ်တော်ကဖေဖော်ဝါရီလမှာအတည်ပြုခဲ့ပါတယ်ဝီဆင်စင်တာကသူတည်ဒီဝီဘူမရန်စ်ကအခုလိုပြောပါတယ
် UkraineAt the time of the beginning of this war, the army, like much of the country,
ဒီစစ်ပွဲစတဲ့အချိန်မှာယူကရိန်းစစ်တပ်ကတိုက်ပီရဲ့တခြားဌာနအများစုလိုပဲပျက်စီးယူရင်းပြီးအကျင့်ပြတ်ခြားစားမှုကကြီးစိုးနေခဲ့တာပါ။တိုက်ပွဲဝင်တပ်ဖွဲ့တစ်ခုနေတဲ့တောင်မှတရှိနိုင်တဲ့အနေအထားမျိုးမရှိခဲ့ပါဘူး
။အမေရိကန်ကူညီဟာတခြားနိုင်ငံတွေကိုပေးတဲ့စီးရေးကူညီနဲ့နှိုင်းယှဉ်ရင်ပမာဏနည်းပေမဲ့ယူကရိန်းရဲ့စွမ်းရည်နဲ့စိတ်ဓာတ်ကိုတိတိတတ်တာတိုးတက်စေခဲ့တယ်လို့မိုက်ကယ်အိုဟန်လွန်ကပြောပါတယ်
။ We give a lot more aid to Afghanistan. I think in the several billion dollars.
Afghanistan ကိုပေးတာကအများကြီးပိုပါတယ်။တစ်နှစ်ကိုဒေါ်လာဘီလီယံအတော်များမယ်လို့ကျွန်တော်ထင်ပါတယ်။လက်ရှိအချိန်မှာအီရတ်ကိုလည်းအလားတူပမာဏလောက်ပေးနေတယ်လို့ကျွန်တော်ထင်ပါတယ်
။ဒီလိုအကူအညီပေးနေတာကယူကရိန်းကိုအနီးကမှာမေးနိုင်ငံတစ်ခုအဖြစ်အမေရိကန်ကသတ်မှတ်ပြီးကျော်တော့နောက်ခံပြီးနေတယ်ဆိုတာရုရှားကိုအခိုင်အမာပြောတာလည်းဖြစ်တယ်လို့သမ္မတကိုတရားဆက်ဆိုရေးမကြသေးခင်ကလုပ်တဲ့ကြားနာပွဲတွေအတွင်းနိုင်ငံရေးဌာနဝါရင်တာဝန်ရှိသူတွေကပြောပါတယ်ဒီထဲမှာရုရှားယူကရိန်းနဲ့ယူရေးရှားဒေသဆိုင်ရာဒုလက်ထောက်နိုင်ငံသားရေးဝန်ကြီးလော်ရာကူပါလည်းတူအပါအဝင်ပ
ါ We also provide security assistance so that Ukraine can negotiate a peace with Russia from a position of strength.
Ukraine နဲ့အကောင့်နဲ့အနေအထားတစ်ခုနဲ့ရုရှားနဲ့ငြိမ်းချမ်းရေးဆိုင်ရာစစ်ဆင်ဆွေးနွေးနိုင်အောင် Ukraine ကိုစစ်ရေးအကူအညီပေးနေပါတယ်။ဒီစစ်ပွဲမှာတည်ဆုံသူပိုပြီးတော့တိုးလာနေပြီး2014ခုနှစ်မှာရုရှားကျူးကျော်ခြင်းကလေးကဆိုရင် Ukraine နိုင်ငံသား14,000အသက်ဆုံးခဲ့ရပြီပါပြီ
။ဒီဇင်ဘာလအစောပိုင်းမှာ Ukraine ရုရှားပြင်သစ်နဲ့ဂျာမနီကကိုယ်စားလှယ်တွေပါရီမြို့မှာစီဝေးပြီးပြည်ပခအဆုံးသတ်ရေးဆွေးနွေးကြဖို့ရှိပါတယ်။အမေရိကန်ကတော့အဲ့ဒီဆွေးနွေးပွဲမှာပါဝင်ဖို့မရှိပါဘူးခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာပါရှင်အခုအီရတ်မြောက်ပိုင်းမှာ IS2 ရဲ့အကြမ်းဖက်မှုတွေအကြောင်းပြောပြပါမယ် IS အကောင်ဆောင်ဘက်ခါဒါဒီတည်ဆုံခဲ့ပြီးတဲ့နောက်အီရတ်မြောက်ပိုင်းမှာ IS2 ရဲ့အကြမ်းဖက်လုပ်ရက်တွေပုံများလာနေပါတယ်ပြန်ပြီးဆွဲတာအရတားတွေကိုချိမ့်ချောက်တာတွေရှိနေတာကြောင့်လူအများပြအိုးအိမ်စွန့်ခွာထွက်ပြေးသွားကြတယ်လို့ဒေသခံတွေကပြောပါတယ်ဒီရှက်အနွာပေးပို့ထားတဲ့သတင်းလွှာကိုဦးကျော်စံသားကပြောပြမှာပါရှင်
ဂျဝါထာအီရတ်မြောက်ပိုင်းမှာတစ်သလုံးနေလာခဲ့တဲ့ရွာသားတူဖြစ်ပြီး IS2 ကိုခုခံဖို့ဒေသခံရွာသားတချို့နဲ့အပြော်ရန်တက်စီတွေတခုဖွဲ့ထားသူဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ပတ်ကျော်က IS ခေါင်းဆောင်တူသူတို့ရွာနာမှာအသက်ခံသွားပြီးခဲ့တဲ့က IS2 ဟာသူနဲ့သူတို့ရွာသားတွေကိုချိန်ချောက်ပြီးလက်စားချေဖို့တကယ်ကဲလှုပ်လာကြတယ်လို့ဆိုပါတယ်။
I received a phone call recently the unknown
ဘယ်ကြောင့်ငါကျွန်တော်စီကိုလူတယောက်ဖုန်းဆက်ပြီး IS စစ်သားတယောက်ကိုမင်းတို့တပ်ပစ်လိုက်ကြတယ်ငါတို့ဘယ်လောက်သွေးစည်းညွတ်တဲဆိုတာမင်းတို့သိမဲလို့ပြောတော့ကျွန်တော်မိသားစုအတွက်စိုးရိမ်မိပါတယ်သူတို့ကိုတိုက်နေတဲ့ benchmark တပ်ဖွဲ့တွေလည်းဒေတာတွေမှာရှိကြတော့တာမဟုတ်ပါဘူ
းအဲ့ဒေတာဟာတေဝင်းအားဖြင့်တော့ Iraq နဲ့ဒေတာကန် cut တပ်ဖွဲ့ benchmark တွေရဲ့ထိန်းချုပ်မှုအောက်မှာရှိနေတာပါဒါပေမဲ့ညဘက်တွေမှာအုတ်ချုံမှုကင်းလွတ်နေတဲ့နေရာတွေကို IS တွေဝင်တိုက်ကြပါတယ်။ဒါကြောင့်ရွာသားတွေအများအပြားထွက်ပြေးကြပါတယ်။ပြီးခဲ့တဲ့လက IS ခေါင်းဆောင်အဘူဘေကာအယ်ဘဂဒါဒီအမေရိကန်စစ်စင်ရေးကြောင့်သေဆုံးသွားပြီးခဲ့တဲ့က IS တွေရဲ့ချင်းချောက်မှုတွေပုံများလာတယ်လို့အီရတ်ဒေသခံတွေကပြောကြပါတယ်။ဘူမူဆင်ကူအလီဟာကတ်လုံုံရေးအရာရှိတစ်ယောက်ဖြစ်ပါတယ်။
Wallahi Daesh la Sherbawa
Islamic State has had presence in this area
IS to ha Baghdadi mitigin ga yo te pi de naw ma ba di data twin shi ni ja ba dai mae a ye twet tei ma mya ba bu aku ro tru a ye twet a sa ma tan mya la ga ba de
IS to ha ai ma mye myu myin rue boun rue thong de a pyin pyan bi swae bi ngwe ne la ywe khai na de lut la ja ba de tu ru ne pu paung saung ya pho nyin san de tu rue go phan si de lo le de zat kan a ya shi Muhammad Umar ga so ba de
We have gathered intelligence that Islamic State has
Dong Zomato ne Hamri Taw Nan Na ma IS2 a chin taw na khu ti taw da re lu chano ro taw lan yin tadin ni ya da ba de
Data kan aya si re ga ro data rin a chan phe mu chain chaw mu re pat pyaw twa aw Iraq ne cuts to pomo pu paw saung ywe yi ju ban ni ya chaw ma de khanya
ဦးကျော်စံသားပြောပြခဲ့တဲ့အီရတ်ဘက်က IS တို့ရဲ့အကြမ်းဖက်လုပ်ရက်တွေကနေအခုဘင်္ဂလားဒေ့ရှ်ဘက်မှာတော့အကြမ်းဖက်သူတွေကိုတည်တံပေးလိုက်တဲ့အကြောင်းတစ်ခုကိုလည်းပြောပြချင်ပါတယ်လူပေါင်း22ယောက်တည်ဆုံသွားခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုကျူးလွန်ခဲ့ကြတဲ့ IS Islamic စစ်သွေးကြွား9ယောက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံဒက္ကာမြို့တရားရုံးတစ်ခုကမနေ့နိုဝင်ဘာလ29ရက်နေ့မှာတည်ထောင်စီရင်ချက်ချလိုက်ပါတယ်။2016ခုနှစ်ကဒီဖြစ်ရပ်ဟာအဆိုးဆုံးဖြစ်ခဲ့ပြီးတော့လူတည်ဆုံသူအများစုကတော့နိုင်ငံခြားသားတွေဖြစ်ပါတယ်။ဒက္ကာမြို့ထဲမှာအခုလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့အကြောင်းဆက်ပြီးတော့ပြောပြချင်ပါတယ်ရှင်။တရားခဏတွေကိုတည်ထောင်စီရင်ချက်ချပြီးတဲ့နောက်မှာတရလို့ရှိနေဂိုလမ်ဆာဝါခန်းကသတင်းတောက်တွေကိုအခုလိုပြောပါတယ
်သူတို့ပေါ်ဆွဲထားတဲ့ပြစ်မှုတွေဟာတန်တရားဖြစ်စရာမရှိအောင်ကိုတက်တည်ခိုင်းလို့ပါတယ်တရားရုံးကသူတို့ကိုအမြင့်ဆုံးပြစ်ဒဏ်ပေးလိုက်တာပါ
ပြစ်မှုကျူးလွန်ကြောင်းဆွဲဆိုထားတဲ့သူ၈ယောက်ရှိခဲ့ပေမဲ့တယောက်ကိုတော့တရသေးလွတ်ပေးလိုက်တဲ့အကြောင်းကိုလည်းသူကပြောပါတယ်တိုက်ခိုက်ရေးသမားတွေကိုတင်နှံပေးတာနဲ့လက်နဲ့ဖောက်ခွဲရေးပစ္စည်းတွေနဲ့ရန်ပုံငွေထောက်ပံ့တာအပါအဝင်ဆွဲဆိုထားတဲ့ပြစ်မှုတွေအတွက်အယူခံဝင်သွားမှာဖြစ်တဲ့အကြောင်းတရားခန့်ရှိနေကပြောပါတယ်။စီရင်ချက်ချပြီးတဲ့နောက်မှာတေရန်စီရင်ခံရသူတွေဟာအလာဟုအက်ကဘာအလာသခင်ကအကြီးမြတ်ဆုံးဖြစ်တယ်လို့ဩဟစ်ခဲ့ကြတဲ့အကြောင်းမျက်မြင်သက်သေတယောက်ကပြောပါတယ်။ဒီတိုက်ခိုက်ရေးသမား9ယောက်အနက်2ယောက်ဟာအစ္စလာမစ်အဖွဲ့ရဲ့တင်ကြတာပါတဲ့ဝိပုစုတောင်းချိန်မှာစောင်းတဲ့အုတ်ထုတ်တွေကိုစောင်းထားတာကြောင့်ရဲအချုပ်ခန်းထဲမှာဓာရီဘလို့ရောက်လာတယ်လဲဆိုတာကိုအာဏာပိုင်တွေကစုံစမ်းစစ်ဆေးနေပါတယ်2016ခုနှစ်ဇူလိုင်လ1ရက်နေ့ကဒက္ကန်မြို့တန်တမန်ရက်ွက်လူစီကားတဲ့စားတောက်ဆိုင်တစ်ခုကိုတိုက်ခိုက်ခဲ့ကြတော့ကနိုင်ငံခြားပို့ကုန်ထည့်ချုပ်လုပ်ငန်းနဲ့နိုင်ငံခြားသားလုပ်ငန်းရှင်တွေအပါအဝင်စီးပွားရေးလောကတစ်ခုလုံး6ခြားသွားခဲ့ကြရတာပါအသက်ခံရသူတွေထဲမှာအီတလီ9ယောက်၊ဂျပန်9ယောက်၊အမေရိကန်1ယောက်နဲ့အိန္ဒိယလူမျိုး1ယောက်တို့ပါဝင်ခဲ့ကြပါတယ်။စစ်ဖက်ကွန်မန်ဒိုတွေကဝင်ရောက်စီးနှင်ချိန်မှာအကြမ်းဖက်သမားတွေလည်းသေဆုံးခဲ့ပါတယ်။တေရန်စီရင်ခံရသူ9ယောက်ဟာမွတ်စလင်အများစုရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှရီယာအုပ်ချုပ်ရေးထူထောင်ဖို့ကြိုးပမ်းနေတဲ့ဂျာမက်ဦးမူဂျာဟီဒင်ဘင်္ဂလားဒေ့ရှ်အဖွဲ့ကဖြစ်တဲ့အကြောင်းတရားလိုရှိနေခန်းကပြောပါတယ်။ဥပဒေရေးရာဝန်ကြီးအန်နီဆူဟတ်ကလည်းအခုလိုပြောပါတယ
်ဒီစီရင်ချက်ကဥပမာတစ်ခုဖြစ်လာပါလိမ့်မယ်စစ်သွေးကြွားတွေတယောက်ကိုမှအလွတ်မပေးဘူးဆိုတဲ့သတင်းစကားပါလိုက်တာဖြစ်ပါတယ
်ဝင်ကြီးချုပ်ရှိတ်ဟာစီနာလက်ထက်မှာအစွန်းမရောက်တဲ့မွတ်စလင်နိုင်ငံဆိုတဲ့ပုံရိပ်ကိုထိန်းထားနိုင်ဖို့စစ်သွေးကြွားအုပ်စုတွေကိုနှိမ်နှင်းဖြိုခွဲလာခဲ့ပါတယ်စားတောက်ဆိုင်ကိုတိုက်ခိုက်ခံရပြီးတဲ့နောက်မှာရဲတပ်ဖွဲ့ဝင်တွေကအကြမ်းဖက်သမားတွေပုန်းခိုနေတယ်လို့တန်တရားရှိတဲ့နေရာတွေကိုဝင်ရောက်စီးနှင်းခဲ့တာမှာတိုက်ခိုက်မှုကိုကူညီတယ်လို့ယူဆရသူဒါဇင်နဲ့ချီတဲ့စစ်သွေးကြွားတွေတည်ဆုံခဲ့ပါတယ်။အဖမ်းခံရသူတွေလည်းယာနဲ့ချီပြီးတော့ရှိခဲ့ပါတယ်။စီးနှင်းမှုတင်မှာကြဆုံသွားခဲ့တဲ့ရဲတပ်ဖွဲ့ဝင်တဦးရဲ့ညီကိုတော်ဆက်သူရှန်စုဆမန်ရှန်စ်ကအခုလိုပြောပါတယ
်။အခုလိုတရားမျှတတဲ့စီရင်ချက်တွေကျွန်တော်တို့ဝမ်းသာပါတယ်။ဒီစီရင်ချက်အတိုင်းအခုချက်ချင်းတည်တံ့စီရင်စီးခြင်းနဲ့
ဒါပေမဲ့လို့တရားခံ9ယောက်စလုံးကစီရင်ချက်ကမမျှတာဘူးလို့ဆိုပြီးအယူခံဝင်သွားမှာဖြစ်တဲ့အကြောင်းတရားခံအကျိုးဆောင်ရှင်နေဒယ်ဝါဟိုစင်ကပြောပါတယ်။ဒီတိုက်ခိုက်မှုကို IS Islamic စစ်သွေးကြွားတွေကသူတို့လက်ချက်လို့ပြောနေပေမဲ့အစိုးရကတော့သူတို့နိုင်ငံထဲမှာ Al-Qaeda ဒါမှမဟုတ် IS Islamic စစ်သွေးကြွားလို့အဖွဲ့မျိုးတွေစိတ်ဝင်နေတာမျိုးမရှိတဲ့အကြောင်းနဲ့ပြည်တွင်းအကြမ်းဖက်တောင်းကျမ်းသူတွေကသာအဖြစ်ဖို့နေတာဖြစ်ပါတယ်။ရဲတပ်ဖွဲ့ကတော့ဒီတိုက်ခိုက်မှုကိုအစ္စလာမစ်အဖွဲ့နဲ့ချိတ်ဆက်ထားတဲ့ဂျာမက်ဦးမူဂျာဟီဒင်ဘင်္ဂလားဒေ့ရှ်အဖွဲ့နဲ့ပတ်သက်မှုရှိတယ်လို့ပြောပါတယ်။ဒီကဖေးဆိုင်တိုက်ခိုက်မခံရခဲ့တနှစ်အတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းဘာသာရေးနဲ့နိုင်ငံရေးကိုတီးခြားထားတဲ့ကြောင်းရေးခဲ့ကြသူတွေနဲ့နိုင်ငံခြားသားတွေအပါအဝင်လူပုဂ္ဂိုလ်တယောက်ချင်းစီကိုဇက်တိုက်တပ်ဖြတ်ခဲ့တဲ့အမှုတွေလည်းရှိခဲ့ပြီးဒီတပ်ဖြတ်မှုတွေဟာအစ္စလာမစ်ဒါမှမဟုတ်အယ်ကိုင်ဒါတွေကသူတို့လက်ချက်ဖြစ်တယ်လို့လည်းပြောခဲ့ကြတာပါဒီအကြမ်းဖက်တိုက်ခိုက်မှုအတွက်စီရင်ချက်ဟာမှတ်တိုင်သစ်တစ်ခုဖြစ်တဲ့အကြောင်းဒက်ကာမှာရှိတဲ့အမေရိကန်သံရုံးကပြောပါတယ်ဘင်္ဂလားဒေ့ရှ်ကအခုလိုအကြမ်းဖက်တိုက်ခိုက်မှုတွေတိုက်ဖျက်ရေးနဲ့အထူးသဖြင့်တရားဥပဒေစိုးမိုးရေးတွတ်တက်ကောင်းမွန်အောင်ကြိုးပမ်းနေရမှာအမေရိကန်ပြည်ထောင်စုကဆက်ပြီးတော့ကူညီထောက်ခံသွားမှာဖြစ်တယ်လို့လည်းဒက်ကာမှာရှိတဲ့အမေရိကန်သံရုံးကပြောပါတယ်ရှင
်။ဒေါ်ရရှင်များရှင်လူခွေရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့မြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုရင်ဆိုင်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်တွားရောက်ဖို့စီစဉ်ထားပြီးတက်မတော်ကလည်းပူးပေါင်းဆောင်ရွက်မယ့်အကြောင်းပြောဆိုထားပါတယ်။ ICJ ICC တို့လိုနိုင်ငံတကာဥပဒေရေးရအဖွဲ့အစည်းတွေအပါအဝင်မြန်မာနိုင်ငံပေါ်ဖိအားတွေကြောင့်အစိုးရနဲ့စစ်တပ်အကြားပူးပေါင်းဆောင်ရွက်မှုတွေအားကောင်းလာနိုင်ပါသလား။ပြန်လည်သိမြင်ရေး
ပြည်တွင်းညီညာရေးစတဲ့ပြည်တွင်းနိုင်ငံရေးအပေါ်အကောင်အဆိုဘလို့အကျိုးဆက်တွေတက်ရောက်လာနိုင်ပါတယ်ဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
အခုဆက်ပြီးတော့နားဆင်ကြရမယ့်ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းတွေကိုတော့မူလဆောင်ပါရှင်တွေရဲ့အဘော်မပြတ်မတ်ဤတန်စင်ကကောက်နှုတ်စူးစီးတင်ပြထားပါလေရှင်
။ရိုဟင်ဂျာတွေကိုနိုင်ငံကအတိုင်းဝိုင်းကကဲတင်နိုင်မလားဆိုတဲ့ကောင်းစင်နဲ့ Crescent Post ရေးသားထားတဲ့ဆောင်းပါးကို The Global Post ကမှဖတ်ရပါတယ်။2019ခုနှစ်နှောင်းပိုင်းကစပြီးတော့ရိုဟင်ဂျာမွတ်စလင်ခုနှစ်သိန်းခွဲနီးပါးအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးရတဲ့အဖြစ်ကိုဖြစ်စေတဲ့မြန်မာစစ်တပ်ရဲ့နေမြေရှင်းလင်းမှုနဲ့ပတ်သက်ပြီးတော့နွေမာလာဒဲမာတင်မဲနိုင်ငံတကာတရားစွဲဆိုမှု၃ခုဖြစ်ပွားခဲ့တယ်လို့ထောက်ပြထားပါတယ်။လူဦးရေပြတ်သိမ့်နေတဲ့ဖွံ့ဖြိုးဆဲနိုင်ငံတစ်ခုဖြစ်ပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလူဦးရေတသန်းနီးပါးရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုရဲရဲရော်ရော်အကူအညီပေးနေတာ1980ပြည့်နှစ်တွေကဖြစ်တယ်ဆိုပြီးတော့လည်းရေးသားထားတာပါ။ဒီလိုတနိုင်ငံတည်းကပဲကူညီနေလို့မရဘူးဆိုပြီးတော့မြန်မာဘက်ကရိုဟင်ဂျာတွေပြန်လာနိုင်တဲ့အခြေအနေရှိပြီလို့ဟန်ပြတာပြောနေပြီးတော့တကယ်တာဝန်ယူမှုတာဝန်ခံမှုမရှိဘူးလို့ဆောင်းပါးရှင်ကပြစ်တင်ပြောဆိုထားပါတယ်။မြန်မာဆိုရအနေနဲ့တာဝန်ခံစေဖို့အတွက်နိုင်ငံ58နိုင်ငံပါတဲ့ Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကိုကိုစားပြုပြီးတော့ဂမ်ဘီယာနိုင်ငံကကုလသမဂ္ဂရဲ့အမြင့်ဆုံးတရားရုံး ICJ မှာမြန်မာကိုလူမျိုးတုံးသတ်ဖြတ်မှုဆွဆွဲခြင်းနဲ့တရားစွဲဆိုထားတဲ့အကြောင်းထုတ်ပြထားပါတယ်။ဒါဟာမြန်မာနိုင်ငံပေါ်လူမျိုးနှုန်းတက်ပြတ်မှုဆွဆွဲချက်နဲ့နိုင်ငံတကာကပထမဆုံးအကြိမ်တရားစွဲဆိုလိုက်တဲ့လုပ်ရည်လေးဖြစ်ပါတယ်။ဒီလိုလုပ်ရည်ကဘင်္ဂလားဒေ့ရှ်ရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ရောမြန်မာနိုင်ငံတည်းမှာကျန်နေသေးတဲ့စစ်တပ်နဲ့မတူညီတဲ့အတိုင်းဝန်းတွေရဲ့ဖိနှိပ်မှုတွေကိုခံနေရသေးတဲ့သူတွေအတွက်ပါတရားမျှတမှုရမှာလား။ဆောင်းပါးရှင်ကမေးခွန်းထုတ်ပါတယ်။ဒီလိုတရားစွဲဆိုလိုက်လို့ကတော့ရိုဟင်ဂျာရဲ့ပုံမှာထိရောက်တဲ့အကူအညီမဖြစ်နိုင်ဘူးလို့ဆောင်းပါးရှင်ကစိတ်မကောင်းစွာပဲရေးသားထားတာပါ။အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံး ICC မှာလည်းမြန်မာကိုစုံစမ်းစစ်ဆေးလို့မရတယ်လို့ဒီလိုတရားစွဲဆိုခံထားရသူတွေကိုချက်ချင်းဖမ်းတာမျိုးလေဖြစ်လာအောင်မှာမဟုတ်ဘူးလို့ဆိုပါတယ်။ရိုဟင်ဂျာတွေရဲ့အခြေအနေဟာချက်ချင်းဖြေရှင်းနိုင်တဲ့ကိစ္စမဟုတ်ပေမဲ့ဒီထက်ပိုဆိုးမသွားအောင်လို့နိုင်ငံတကာအတိုင်းအဝန်းအနေနဲ့ကာကွယ်ပေးဖို့တာဝန်ရှိတယ်လို့ရေးသားထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင်။ရွေးကောက်ပွဲကြောင့်နှေးကွေးသွားနိုင်တဲ့မြမစီးပွားရေးအနာဂတ်ဆွဲကောင်းစင်နဲ့ Thompson 6ကရေးသားထားတဲ့ဆောင်းပါးကို Asia Times ကမှဖတ်ရပါတယ်ရှင်။ Thompson စုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီပါတီ NLD ပါတီနဲ့စစ်တပ်ရဲ့ပြည်အောင်စုချက်ခံဖွံ့ဖြိုးရေးပါတီ USDP တို့ထိတ်တိုက်တွေ့မဲ့2020နိုဝင်ဘာရွေးကောက်ပွဲကြောင့်စီးပွားရေးနှေးကွေးလာမဲ့အရေးကိုလုပ်ငန်းရှင်တွေကပြင်ဆင်နေကြတယ်လို့ရေးသားထားပါတယ်။နောက်ဆိုရဘသူတက်လာမလဲမြမနိုင်ငံရေးနဲ့မူဝါဒလမ်းကြောင်းပြောင်းလဲမလားမရေရာမှုတွေကြောင့်စီးပွားရေးနှေးကွေးလာမဲ့အရေးကိုမြမအခြေစိုက်စီးပွားရေးလုပ်ငန်းရှင်တွေနဲ့ရင်းနှီးမြှုပ်နှံသူတွေကပြင်ဆင်နေကြတယ်လို့ရေးသားထားတာပါရွေးကောက်ပွဲဝင်တဲ့ပါတီကဘသူတွေကစီးပွားရေးကိုအသာပြီးပြီးတော့မဲဆွယ်မလဲဆိုတာကိုလည်းမသိနိုင်သေးဘူးလို့ဆိုပါလေရွေးကောက်ပွဲမတိုင်မီကာလမှာလူမှုရေးနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကမြန်မာနိုင်ငံကိုလာပြီးတော့ရင်းနှီးမြှုပ်နှံမဲ့စီးပွားရေးသမားတွေအပြင်ခီးသွွားဧည့်သည်တွေကိုပါအလားနည်းသွားစေတဲ့အတွက်ပြည်တွင်းဝင်ငွေတိုးဖို့အခက်အခဲရှိတဲ့အကြောင်းရန်ကုန်မြို့ကစီးပွားရေးလုပ်ငန်းရှင်တယောက်က Asia Times ကိုပြောပြတာကိုလည်းကိုကဖော်ပြလိုက်ရပါတယ်ရှင်
။ကမ္ဘာသတင်းတွေထဲမှာရေးသားနေကြတဲ့မြန်မာပြည်အကြောင်းတွေကိုမတ်ဤတန်စင်ကအကောင့်နှုတ်တင်ပြခဲ့တာဖြစ်ပါတယ်ရှင်။ VOA ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေနှာစင်နေကြရတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကကြာသပတေးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 48လိုင်းလံမီတာ190တို့ကနေနာဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီနာဆင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာတော့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူလူမှုကျန်းမာရေးအစီအစဉ်မှာနာဆင်ကြရမှာက
ငါဒီနေ့စီးကြိုဖြစ်လို့နောက်နေ့သေးသွားမယ်လို့မဆိုလိုဘူးကျမ်းမာရေးနဲ့လျော်ညီအောင်ငါ့ရဲ့အစားအသောက်အနေထိုင်တွေကိုပြန်လည်ပြုပြင်နိုင်မယ်ဆိုလို့ရှိရင်ငါ့ရဲ့ကျမ်းမာရေးဟာလူတိုင်းတက်တန်းစီနီးပါးလောက
်စီးကျိုတွေးကျိုရှိသူတွေတက်တန်းစီအောင်ဘလို့နေထိုင်စားသောက်မတင်တယ်လဲဆိုတာအထွေထွေသမားတော်ဦးသိမ့်မြင့်ရဲ့ပြောကြားချက်နဲ့တူနားဆင်ရမှာပါဒီနောက်ပိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်လည်းနားဆင်ရဖို့ရှိပါတယ်ရှင်အခုရင်ဆုံးတော့မြမအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးသွားပါမယ်ရိုဟင်ဂျာပြည်ထနာပြည်လည်ရေးအတွက်နိုင်ငံတကာတိုင်ဝမ်ကဘာမှလုပ်ပေးနိုင်မှာမဟုတ်ဘူးလို့မြန်မာအရေးကိုနှစ်ပေါင်း80လောက်စောင့်ကြည့်လေ့လာသုံးသပ်ခဲ့တဲ့ပါမောက်ခဒေါက်တာစတိန်ဘတ်ကဆိုပါတယ်။ဒါဖြစ်ရင် ICJ မှာတရားစွဲဆိုတဲ့အတွက်ကတည်ကြည်နစ်နာခဲ့ရသူတွေဒုက္ခသည်တွေအတွက်တရားမျှတမှုကိုဖော်ဆောင်ပေးနိုင်မယ်အလားအလာရှိပါသလား။ Georgetown သက်ကတူဂုံတူးဆောင်ပါမောက်ခဒေးဗစ်စတိန်ဘတ်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်။
ပမခစတိုင်ဘတ်ခင်ဗျာအခုခါမြန်မာနိုင်ငံဟာနိုင်ငံတကာမှာတရားစွဲဆိုမှုတွေအများကြီးရင်ဆိုင်နေရပါတယ် ICC ကဆွဲတယ်အာဂျင်တီးနာအမျိုးသားရုံးမှာဆွဲတယ်တခါ ICJ International Court of Justice မှာဆွဲဆိုတယ်ဆိုတော့ဒီဟာတွေအထူးသဖြင့်ဒီနောက်ဆုံးဖြစ်တဲ့ ICJ မှာဆွဲဆိုတဲ့ကိစ္စဟာဘလောက်အရေးကြီးတဲ့ကိစ္စလို့ဆရာကြီးသုံးသပ်ပါလဲ
Well I think it is serious for the Burmese reputation
အရေးကြီးပါတယ်မြန်မာနိုင်ငံရဲ့ဂုဏ်သိက္ခာထိခိုက်စေတဲ့အပြင်ယင်းမြုံနယ်မှုတွေနဲ့နိုင်ငံတကာအကြားမြန်မာနိုင်ငံရဲ့အနေအထားကိုထိခိုက်စေပါတယ
်။ဂုံတိတ်ခါအစင်တန်းကြာစင်းထိခိုက်နိုင်တဲ့ဆိုတဲ့အပြင်ယင်းမြုံနယ်မှုနဲ့ပတ်သက်လို့ပြောရင်တော့မြန်မာနိုင်ငံဟာအနောက်နိုင်ငံတွေကိုအကူရတဲ့တရုတ်ပါဝင်အာဆီယံနိုင်ငံတွေအင်းကြီးနိုင်ငံတွေလာပူပြီးတော့အကူနေတာကိုတွေ့ရပါတယ်။သူတို့နဲ့ပတ်သက်လို့ကထိခိုက်ပဲရှိပါလား
။ Well that is true that none of the eastern countries China Japan
ဒါမှမဟုတ်တရုတ်ဂျပန်အာဆီယံစားရဲအရှိတိုင်းဗဲနိုင်ငံနဲ့ဆက်ဆံရေးကိုမှရိုဟင်ဂျာပြည်ထနာကထိခိုက်စေမှာမဟုတ်ပါဘူး။ဒါပေမဲ့တနိုင်ငံလုံးကိုတော့လွမ်းကြုံထိခိုက်စေမယ်။ဂျောင်ဆန်းစုကြည်အတွက်လည်းကြီးမားတဲ့အခက်အခဲလို့ထင်ပါတယ်။သူ့ရဲ့ဂုံတင်းကြော်ကြားမှုဟာပြီးခဲ့တဲ့နှစ်တည်းအတွင်းမှာမေးမိလာခဲ့တာပါ။နိုင်ငံတကာအတိုက်အဝန်းနဲ့ဆက်ဆံရေးလည်းထိခိုက်ခဲ့ပါတယ်။2019ခုနှစ်စက်တင်ဘာလကထင်ပါတယ်။မြန်မာနိုင်ငံဆိုင်ရာတန်တမန်တွေကိုမိန့်ခွန်းပြောခဲ့ရမှာဒီပြည်ထနာနဲ့ပတ်သက်ပြီးသူပြောသွားတာကတန်တမန်တွေအတွက်လုံးဝလက်ခံနိုင်စရာမရှိပါဘူး။ရိုဟင်ဂျာအခြေအနေနဲ့ပတ်သက်ပြီးတန်တမာတွေကသူ့ထက်ပိုသိနေကြပါတယ်။ဒီပြဿနာရဲ့အခြေအနေမှန်ကိုသူသိမှသိရလားမပြောရပါဘူး
။ဒါပေမဲ့တစ်ချိန်တည်းမှာပဲမြန်မာအနာဘိုင်းတွေဘက်ကတော့သူတို့ခေါ်တာနေရာစွန့်သွားတဲ့သူတွေပေါ့လေ။ဒါနိုင်ငံတကာသုံးတဲ့ရိုဟင်ဂျာပေါ့။သူတွေကိုပြန်လည်လက်ခံရေးအတွက်မြန်မာနိုင်ငံဘက်ကအတက်မှန်ဆုံးဆောင်ရွက်နေတယ်လို့လည်းသူတို့ကပြောနေကြပါခင်ဗျာ
။ Look, to me this is a very personal opinion, nothing to do with the United States. I do not think there was genocide. But I do think that very clearly there was ethnic cleansing.
ကျွန်တော်အမြင်မှာတော့ဒါဟာလုံးဝပုံကြီးအမြင်ပါ။ American ပြည်တော်စုနဲ့လုံးဝမဆိုင်မဲ့ပြောရရင်ဒါဟာလူမျိုးတုံးတက်ဖြတ်မှု genocide လို့မထင်ပါဘူး။လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှု ethnic cleansing ဖြစ်တယ်။ဆိုတော့ကျွန်တော်ပြတ်ပြတ်သားသားပဲကျွန်တော်တကယ်ယုံကြည်ပါတယ်။အခြေခံအားဖြင့်တော့ပြန်လည်လက်ခံရေးအတွက်ရှင်းလင်းပြတ်သားတဲ့အစီအစဉ်တရရက်ကိုတင်ပြသင့်ပါတယ်။ဒါပေမဲ့ရိုဟင်ဂျာတွေကိုပြန်လည်လက်ခံခြင်းနဲ့ပုံမရပါဘူး။ခတ်ဝေးဝေးဖယ်ရှားခြင်းတဲ့သဘောပဲတွေ့ရပါတယ်။သူတို့နိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားနယ်စပ်မှာဗုဒ္ဓဘာသာဝင်တွေကိုပြန်လည်နေရာချထားပြီးကာကွယ်နေပါတယ်။တိတ်ကိုခက်ခဲတဲ့အခြေအနေပါ။2019ကတုန်းကအဖြစ်အပျက်မှာတမတော်ဘက်ကအလွန်အကျွံတုံ့ပြန်ခဲ့တယ်ဆိုတာသိကြတယ်လို့ကျွန်တော်ထင်ပါတယ်။အဲ့လိုတုံ့ပြန်ခဲ့တဲ့အတွက်ဆူဆူရွာရွာအကျိုးဆက်တွေဖြစ်ခဲ့ရဆိုတာအခုအချိန်အထိဝန်ခံသေးပါဘူ
းတချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်ဖက်ကလည်းနိုင်ငံသဘောတူညီချက်ဒါမှမဟုတ်တရုတ်အပါအဝင်သုံးနိုင်ငံသဘောတူညီချက်အတိုင်းပြန်လည်လက်ခံရေးကိုထိတိယောက်ယောက်ဘင်္ဂလားဒေ့ရှ်ဖက်က kunyi ama bebu malupu. Uaisiye kunyi ne ma mnyama nanga wo nanga drama. Tiga nina aunti yaswabu atum niyelu le mnyama pega piyawarek me.
Well, I think that Bangladesh doesn't want these people either. I think they want to put them, as you know, into some island in the Bay of Bengal. As put many of
Bangladesh ka le dilu re ko le ma khan jama bu. Bangladesh pe le ore ga ani ye taim mya re jun ko dilu re a mya pya po bu lout da ti de atai ma be. Di pyadana kai dwe ya ma Bangladesh ko de sait de pai a pye tin ya ma ba. Da ba me adika tawin shi da ga ro Myanmar sit tat ne Myanmar aso ya be phit par de. Myanmar aso ya ye akhet khe ko le jano ati ma pyu par de. ဥဒိစေအစိုးရကလည်းအပြည့်အဝစစ်အစိုးရမဟုတ်ခဲ့သလို NLD အစိုးရကလည်းအပြည့်အဝအယတအစိုးရမဟုတ်ပါဘူးဒီလိုတဝက်တစ်ပြက်တည်းဖြစ်နေတာဟာဒီပြဿနာကိုကင်တွယ်ရေးအတွက်အသိခက်ခဲစေပါတယ
်အခု ICJ ရဲ့တရားစွဲဆိုတဲ့ကိစ္စကိုပြန်ကောက်အောင်ဆင်ဒါဟာဒီပြဿနာအရင်အမြစ်ကိုပြေလည်အောင်ဖြေရှင်းနိုင်ဖို့အတွက်လုံလောက်မှုတစုံတရာရှိပါသလားအထောက်အကူတစုံတရာဖြစ်မဲ့ထင်ပါသလားဆရာကြီ
း I mean this is a matter of a public imageLegally, I don't know what can be done.
ဒီကိစ္စကတကယ်တော့လူလူရဲ့ပုံရိပ်နဲ့သက်ဆိုင်ပါတယ်။တရားဥပဒေအရဘာလုပ်နိုင်မလဲဆိုတော့ကျွန်တော်မသိပါဘူး
။တစ်ဆင့်ထဲမှာပဲဒီကိစ္စနဲ့ပတ်သက်ပြီး ICJ ကတရားစီရင်မယ်ဆိုတဲ့ကိစ္စဟာဒုက္ခသည်တွေအတွက် justice တရားမျှတမှုကိုဖော်ဆောင်ပေးနိုင်မယ်ဆောင်ကျင်းပေးနိုင်မယ်လို့ဆရာကြီးထင်ပါသလား
? Probably not. That's the problem. I mean, I don't see a solution to the problem at present.Because this is going to be
justice go song chin pe nai mae lo chano ma tin ma bu lo lo se pyatana go pye le mu ya shi se mae lou ya lo le chano ma tin ma bu 2020 yue kaw pwe ni kat la chein nangai yee tama ri ga di kaisa go kai twae ye ma ma hou bu tai mi rwe ma rohingya san chi ye tabor da ga pyin tan ni se phit par de
tchu ga raw yes sa chan chong pu chu lon ga ra ha sit tat phit de da wo don san su ji ga twa bi khu kan ka kwe mae so raw စစ်တပ်ကလည်းပဲဒါကိုလက်ခံလာနိုင်တဲ့သဘောရှိရဲ့ဒါကြောင့်မြန်မာနိုင်ငံရေးပြဿနာပြည်လည်ရေးတနည်းအားဖြင့်သူတို့ပြောနေတဲ့အမျိုးသားရင်ကြားစီရေးအတွက်ပူပြီးနှိစပ်သွင်းနိုင်လို့ထင်ရရှိပါလားခင်ဗျာ
There is a very strong as you said a very strong nationalist position on the part of all minorities
တိုင်းသားတွေအားလုံးနဲ့တက်မတော်အပါဝင်တနိုင်ငံလုံးပါပဲအမျိုးသားရေးစိတ်ဓာတ်အထူးပြင်းထန်နေတာပါရခိုင်မှာလည်းအမျိုးသားရေးစိတ်ဓာတ်ကပိုပြင်းထန်လာနေပါတယ
်။ OIC ရဲ့သဘောတဘာဝကိုလည်းပဲနည်းနည်းမေ့ကျင်ပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေဒေသဆိုင်ရာကမ္ဘာအဖွဲ့အစည်းတွေကိုကြည့်မယ်ဆိုရင်သူတို့တွေကဒေသတွင်းနိုင်ငံတွေရဲ့လူခွင့်ရေးချိုးဖောက်မှုအခြေအနေတွေဘာတွေကိုသူတို့ပြုပြင်ဖို့ပြင်ဆင်ဝေဖန်ဖို့ကြိုးပမ်းကြပါတယ်။သို့တော်လည်း OIC ဒီလိုသူတို့အဖွဲ့တွင်းမှာဖြစ်နေတဲ့လူခွင့်ရေးကိစ္စကိုတစ်ခါမှဝေဖန်တာထောက်ပြတာမတွေ့ရဘူးလို့ပညာရှင်တွေကသုံးသပ်ကြပါတယ်။ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့ဆရာကြီးတစုံတရာပြောစရာမရှိလားခင်ဗျာ
I mean there are lots of countries where human rights are a major problem historically and also at present and
you've said လူခွင့်ရေးပြဿနာကြီးကြီးမားမားရှိတဲ့နိုင်ငံတွေကမ္ဘာပေါ်မှာအများကြီးပါတမိုင်းမှာရောမျက်မှောက်ကာလမှာရောအများကြီးရှိနေပါတယ် Saudi Arabia ကိုပဲပြောမလားတရုတ်နိုင်ငံရှန်ကျန်းမှာလုပ်နေတာတွေကိုပဲပြောမလားကမ္ဘာမှာအများကြီးပါမြန်မာပြည်လူခွင့်ရေးချိုးဖောက်မှုပြဿနာဟာတကယ်ရှိနေတာပါ2010 2017 နောက်ပိုင်းထိုးတက်မှုတချို့ရှိခဲ့ပေမဲ့ရိုဟင်ဂျာပြဿနာကတော့အခက်ခဲဆုံးပြဿနာအဖြစ်ဆက်လက်ရှိလာတာအခုနိုင်ငံတကာမှာပါနာမည်ဆိုးထွက်လာတဲ့အထိပါပဲမြန်မာပြည်မြောက်ပိုင်းကချင်ရှမ်းစားတဲ့ဒေသတွေမှာလည်းလူတွေအသက်ခံရတာတွေရှိပါတယ်ဒါပေမဲ့ရိုဟင်ဂျာတွေအပေါ်ထားရှိတဲ့မလိုမုန်းတိမှုနဲ့မတူပါဘူးဒါဟာရိုဟင်ဂျာတွေအတွက်ရောမြန်မာနိုင်ငံအတွက်ပါအိန္ဒိချင်းတွေနဲ့ဆက်ဆံရေးမှာပါဝါနေစရာကောင်းတဲ့အချက်တရဖြစ်ပါတယ်
။ဆိုတော့ဒီပြဿနာရဲ့အခြေခံအကြောင်းရင်းတွေပြည်လည်ရေးအတွက်နိုင်ငံတကာအစိုင်းဝိုင်းရောမြန်မာနိုင်ငံဘက်ကရောဘာတွေလုပ်ပြီးနိုင်ကြမယ်ဘာတွေလုပ်သင့်ကြတယ်လို့ထင်ပါလားခင်ဗျာ
။ For the international community doesn't really understand the nature of the problem in terms of the Rohingya as a
နိုင်ငံကအတိုင်းအဝိုင်းကပြဿနာရဲ့သဘောတရားဘာကိုနားမလည်ပါဘူး။ရိုဟင်ဂျာတွေကိုတိုင်းရင်းသားအုပ်စုတစ်စုအဖြစ်မြန်မာနိုင်ငံကလည်းဝန်မခံပါဘူး။1982ခုနှစ်နိုင်ငံသားဖြစ်ရေးဥပဒေအရအတိအမှတ်မပြုပါဘူး။ရိုဟင်ဂျာတွေကတော့တိုင်းရင်းသားအဖြစ်အတိအမှတ်ပြုပြီးနိုင်ငံသားအခွင့်အရေးကိုလူချင်းနေကြပါတယ်။ဒါဟာမကြခင်ဖြစ်လာနိုင်မဲ့အလားအလာလို့လည်းကျွန်တော်မမြင်ပါဘူး။တဖြည်းဖြည်းဖြစ်လာနိုင်မဲ့ဆိုပေမဲ့လည်းမြန်မာနိုင်ငံမှာအမျိုးသားရေးစိတ်ဓာတ်ကတိတ်ပြင်းထန်နေတော့အစိုးရကလှုပ်ဆောင်နိုင်မှာမဟုတ်ပါဘူး။ရတအစိုးရလည်းလုံနိုင်မှာမဟုတ်သလိုစစ်တပ်လည်းလုံနိုင်မှာမဟုတ်ပါဘူး ဒါဟာသိပ်ဝန်းနေစရာကောင်းပါတယ
်ဆိုတော့ကျွန်တော်မိကုံးကိုပြန်ကောက်ရမယ်ဆိုရင်ဒီပြဿနာအမှန်တကယ်ပြည်လဲရေးအတွက်နိုင်ငံတကာအစိုင်းမကဘာလုပ်ပေးနိုင်မယ်ထင်ပါတယ်ခင်ဗျာ
Well I don't know whether the international community can do very much
ဒီပြဿနာပြည်လဲရေးနိုင်ငံကအနေနဲ့သိပ်လုပ်ပေးနိုင်လိမ့်မယ်လို့ကျွန်တော်မထင်ပါဘူးဒီပြဿနာကိုကမ္ဘာကအာယုံဆိုင်လာအောင်လုပ်နိုင်မယ်ဒါဟာလုံးတဲ့တဲ့ကိစ္စလို့တော့ကျွန်တော်ထင်ပါတယ်ဒါရှီတိုးလုပ်နိုင်မယ်မထင်ပါဘူးဒါဟာမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ရဲ့ပြဿနာပါမူလအားဖြင့်မြန်မာနိုင်ငံရဲ့ပြဿနာဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံလည်းဘာမှမတတ်နိုင်ပါဘူးဗမာအမျိုးသားရေးစိတ်ဓာတ်ပိုပြီးပြင်းထန်လာသလိုရခိုင်အမျိုးသားရေးစိတ်ဓာတ်နဲ့ဗုဒ္ဓဝါဒီအမျိုးသားရေးစိတ်ဓာတ်တွေလည်းပြင်းထန်လာပါတယ်ခင်ဗျားသိတဲ့အတိုင်းပါပဲအေအဖွဲ့အင်အားကြီးထွားလာတာဟာလေရခိုင်ပြည်နယ်တဲကရိုဟင်ဂျာတွေအတွက်ပြဿနာဖြစ်လာနိုင်ပါတယ်။ဒါတွေကြောင့်ပဲဒီပြဿနာအတွက်အဖြေမတွေ့ရဘူးလို့ကျွန်တော်ပြောနေတာပါ
။ဟုတ်ကဲ့ဆရာကြီးတကယ်ကျွန်တော်ဟာရခိုင်တယောက်ပါ။ဒီလူတွေနဲ့ကျွန်တော်ငငငကလေးကအတူတူကြီးပြင်းလာခဲ့ပါတယ်။သူတို့နဲ့အတူတူနေခဲ့တယ်၊အတူတူကစားတယ်၊အတူတူကြောင်းတက်ခဲ့ကြတယ်။သူတို့အိမ်ကိုအိမ်အပြန်လှန်သွားရလက်ပတ်နေခဲ့ကြတာပါ။အဲ့ဒီတော့ဘာပြဿနာမှမရှိခဲ့ဘူးခင်ဗျာအခုလို့
Yes, that's true, I'm sure, and it's been the case in the past. But at the same time...
Mamare, teja bare. Tamime daha atika achi ni ba. Guro, rakainwe le asuya asese aninkan ke yara ba. Asuya de asimye yaru de edwe, yueche khanda khan yara mashid lao ba ba. Masuz lao tiyao niyao shira go thaupya jawa le me. Tamime, turu chonai khan yamu ga ruhinja re apo malo mounti mu lao do masu ba bu.
Okay, Jesus တင်ပါတယ်ဆရာကြီးခင်ဗျာ
Sorry, I wish I had an answer for you, but I'm afraid this is impossible. We wish them well. I think the Rohingya are the worst off people in Asia, group in Asia.
ခင်ဗျားမိတဲ့မိကုန်တွေအတွက်ထိရောက်တဲ့အဖြစ်ကျွန်တော်တကယ်တော့ရှာပေးကြပါတယ်ဒါပေမဲ့မပေးနိုင်တာဝမ်းနေပါတယ် Rohingya တွေအတွက်လည်းအခြေအနေကောင်းပါစေလို့ဆန္ဒပြုပါတယ်သူတို့ဟာအရှတ်တိုက်မှာဒုက္ခအရောက်ဆုံးလူတွေပါမြန်မာအစိုးရနဲ့နိုင်ငံတကာတရားစီရင်မှုတွေလည်းထိရောက်မယ်လို့မထင်ပါဘူး။ဒါပေမဲ့ကျွန်တော်ထပ်ပြောရပါဦးမယ်။ဒါဟာ genocide လူမျိုးတုံးတန်ဖြတ်မှုလို့ကျွန်တော်မယုံကြည်ပါဘူး။ ethnic cleansing လူမျိုးစုလိုက်ရှင်းလင်းမှုပဲလို့ပဲယုံကြည်ပါတယ်။
ကိုချာဇန်တာစီစဉ်ထုတ်လွှင့်ပေးခဲ့တဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ကြပြီးတဲ့နောက်အခုလူမှုကျန်းမာရေးအစီအစဉ်ကိုလည်းအလှည့်ပေးကြပါရစေ။စီးချိုသွေးချိုယောဂဟာစိတ်ဓာတ်ကြအားငယ်စရာယောဂတစ်ခုမဟုတ်တော့ပဲမှန်ကန်တဲ့ကျန်းမာရေးအသိပညာတွေကိုရယူပြီးကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားသောက်သွားမယ်ဆိုရင်တာမန်လူတစ်ယောက်လိုသက်တမ်းစေနေထိုင်သွားနိုင်ပြီဆိုတဲ့အကြောင်းဒေါက်တာတန်စောကတင်ပြပေးထားပါရစေ။
စီချိုသွေးချိုယောဂဖြစ်နေပြီလို့ကြားလိုက်ရတာနဲ့လူနာတွေဟာစိတ်တက်ကြပြီးအားငယ်မှုတွေကိုခံစားကြရတာပါတသက်လုံးကုသမှုခံယူသွားရမယ့်ယောဂဖြစ်နေတာကြောင့်စိတ်တက်ကြမယ်ဆိုရင်လည်းကြာကျင်စရာဖြစ်နေပါတယ်နေတိုင်းတောင်းရမယ့်ဆေးတွေဆီယံဝင်တဲ့မကြာခဏပြတ်တိုင်ပင်ရမှာတွေအစာတောက်ရှောင်ကျင်ရမှာတွေအနေထိုင်မှားရင်နောက်ဆက်တွဲစုချိုဖြစ်ရမှာတွေကိုဆိုရင်ပူဝင်မိကြတာဖြစ်ပါတယ်စီချိုသွေးချိုယောဂရဲ့ကုသမှုနည်းလမ်းတွေဟာတစ်နှစ်ထက်တစ်နှစ်တိုးတက်ပြောင်းလဲလာနေတာကြောင့်လူနာတွေအနေနဲ့ယောဂဖြစ်ပြီလို့သိရတဲ့အခါမှာစိတ်တက်ကြအားငယ်နေဖို့မလိုပဲနားလည်တကြတဲ့ဆရာဝန်တွေနဲ့သာအမြန်ဆုံးပြတာတိုင်ပင်ပေးဖို့လိုတယ်လို့အထွေထွေယောဂအထုကုဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဦးသိန်းမြင့်ကပြောပါတယ်
။ငါပြီမှာဆိုရင်ငါတို့လိုမျိုးနှစ်တန်းခွဲလောက်ရှိသေးတယ်လို့သတိရလိုက်ပါ။အဲ့ဒီဟာပြီးတဲ့အခါမှာတော့ငါဒီနေ့စီချိုဖြစ်လို့နောက်နေ့တည်သွားမယ်လို့မဆိုလိုဘူး။ကျန်းမာရေးနဲ့လျော့ညီအောင်ငါရဲ့အစားအသောက်နေထိုင်နေကိုပြန်လည်ပြုပြင်နိုင်မယ်ဆိုလို့ရှိရင်ငါရဲ့ကျန်းမာရေးဟာလူတိုင်းတက်တန်းစီနီးပါးလောက်ထိနေထိုင်နိုင်မယ်
။အစားအသောက်နဲ့ပတ်သက်တဲ့အယူဆတွေဆိုရင်လည်းတဖြည်းဖြည်းပြောင်းလဲလာနေတာပါ။စီချိုဖြစ်ရင်အချိုလုံးဝမစားရဘူးလို့ယူဆကြရကနေအခုခါမှာတော့စားလို့ရတဲ့အချိုနဲ့စားလို့မရတဲ့အချိုလို့ခွဲခြားပြောလာပြီးတတိကရတဲ့အချိုတက်အပါဝင်စားလို့ရတဲ့အချိုတက်တွေကိုတွက်ချက်စားသုံးဖို့အားပေးလာတာကြောင့်စီချိုတွေ့ချိုဝေးနာရှင်တွေအဖို့ဝမ်းသာစရာတစ်ခုဖြစ်လို့နေပါတယ်။ဘလို့အချိုတွေကိုလုံးဝရှောင်ကျဉ်ပြီးဘလို့အချိုတက်တွေကိုတိုင်းထွာတွက်ချက်စားသုံးတဲ့နဲ့ဆိုတဲ့ကျန်းမာရေးဘုသူတာတွေကိုကျေးလက်ကျန်းမာရေးဌာနတွေအထိသိရှိအောင်ဖြန့်ဝေထားတဲ့အပြင်မြန်မာနိုင်ငံစီချိုတွေ့ချိုအသင်းရဲ့ Facebook နဲ့ website တွေမှာလည်းအလွယ်တကူရှာဖွေကြည့်ရှုလို့ရအောင်ဖန်တီးလှုပ်ဆောင်ပေးထားတယ်လို့ဒေါက်တာဦးသိန်းမြင့်ကပြောပါတယ်
။ဆက်ကစနစ်တကျကုသမှုကိုခံယူမယ်။နောက်တစ်ခုကတော့အစားအသောက်နေထိုင်ရလဲအငတ်ခံရမယ်လို့ဆိုလိုတာမဟုတ်ဘူး။ကျန်းမာရေးနဲ့လျော့ညီအောင်မတိလို့ရှိရင်တေချာမေးမြန်းမယ်အဲ့ဒီကျန်းမာရေးဌာနတွေမှာမေးမြန်းလို့ရှိရင်သင်ပေးပါတယ်ဒါပေမဲ့တစ်ခုပဲတထိုင်နဲ့နားထောင်ရင်တသက်လုံးပြီးမယ်လို့မမျှော်လင့်ပါနဲ့ထပ်ခါမသိတာကိုပြန်ပြန်လာမေးလို့လည်းရပါတယ် Now the Kuwait or Gulu Chima solution, no. Okay, we were paid one me, I'm a deep out solution, no. I mean, I don't have Facebook my solution, a general Yamanang and Siju, do you a thing so she bade? MMDA, Yamalo, Yaita Lushin, and the Yamanang Siju, do you a thing, a Facebook page with Yabade? Now the web page that she bade. Eddie web page malatido, though, how Yamalo Yai made a Yabade, English Yai made a Yabade. A miazo the Migo knew general to bat a train like Mave. Choose up your tea, see you in a better transient as say, when you got a video of piano pizza, be anybody, look your jalo body.
Jama in a minute, a pumurigo, shanty, be Jama in a minute, a pumurigo, line, a loss on a sura, Lurino Pulure, Nita, a pumuribe, pipale. A yawa, a bibu, colello shamu, lo bibu, a yes, silly shamu, surarigo, see you do your pillow, loyal alum, you sabe, Jama ilisare, and in a loss on alu, you salam, so ye, say pizzi murigo, yoja, dozi, ma, pitelu, Nemanang and Siawen, then treat you, dream, mupitu, Dota, wins or up your valley.
Yellow, leg you saiba, no? Yellow, chowla, the car, the native come, yes, see, see, one, le, piava, bean, chirago, you saipole, lo amap, your body. No, being going go sunset, be their kaja, yoga, like another kuhushin, say, I went a lay, Boba, Piatabo, Lubare. Now we do Tweju, Siju, Gopango, General Tweju, Siju, or Sally with Hava, with Happy their kaja, Gopango, set. No, set gay, do a Gopango, Papa, Papi their kaja, Lucien, Madame Tentawa, be their kaja, don't la the car. And General Hemoglobin, E1C, do it in a seat. No, Jogaya Panshin Gomagong, Dalirigo, General Sunset Lila Budo, Luama, Shabari.
A Yusa Marigo, Lakanane, Lemare Kudamurigo, Kanyuraha, Sijo de Yuinashin, Tripu Shangjan Yame, Lemari, Pipare, Pinashim Hoden, Izayadure, Biosgarigo, Namatome, Senator Kudamu Pire, Niariga, Lanyamurigo, the Kusai Losa Mulurelu, Tota Utaming up your valley.
No, Santa Wawan, a semi dona Kuraro. A change in letto be known with a seal where we don't jija or Tessalosian or the other Senator Jacuta who painted Tanari Shibare. Now, a goose origin general Pomatan and Loma, Jama y Tanarima, a chicken, Jama y Tanari at the same, a gongo, gooda be nivare, a guha. No, the young old diamond that gongo be barred, Nady Malagu General Ha, Muna Jama y Tanarima, Gila Jama y Tanagorima, see you win now, says he be near Shide, gooda be near Shide. We Jim Madana do you see what top and be near Shide.
Sijo do your yoga, say that ya angesia yoga to come hold away. Magane jama y dipinarigo, ya you be jama in a new or nitin sado dome suye. Tamaludialu, the dancing nitin dona in navy pide jaw, the name be will like that pibare, you know, danzova.
Doctor Tanzo season disappeared in a Luru jama y season go, Poduni, Yavai mate told him be Kulu jada brini menekema, now the Jay Nasi Namarisha. A cool blog, I reap the other season go, Sabiro Nasi and Jayabame. Kingsare Ponsango Longwa to Impian Lai Delu, Kuga Komuniga Piobi, Olanga ni Taiyai Game Nigo, Streaming Lukasan Naime, Sturia, Winsa Mutsatin Nibabi, Kings at Dream Lurobe, Taitan Yi to in a Game Kazan Nino Melu, Jonya Tabare, 4K TV, Lekan Ponyba Ma Chemue, Streaming Lobby, Game Kazan Naime, Sure, Sturia, Game Winsa Muye, Atache, Ane Chedrigo, Masumia Monga, Blogari, Piotamia Season Martin Pia Tabarish.
Game log ayo lomba atun piang lai de lo sure stadia game win saung mu go google ga ro november 16 yet ni de ga sa ni bi go da nyu yi
hout de bya game wa na shin ni ni ne game ni go download lo sia ma lu be ne dai ye stream lo bi lo a chein myi niya myi ga za nai me win saung mu go naingan maung sle naingan ma patama song sa lai da mho la ma su ma mo
Game set dream lure bene, a 4K TV bomabe pipi, computer bomabe pipi, tablet computer root, lagai mobile phone bomabe pipi, go assembly the low assembly anyama, game gazana and low beat hire win some mulo, Google Garo, Bio Tarelli. A local gazajanet set hego, game with Taya Yala and low, Google yet, data sendagani, bido, game rego, online gani stream low be like dava. Uma 4K TV negazajanet solution, Chromecast Ultra, so ready, let the waza around machine set leo, dalayome. Computer root, tablet computer root, like a phone or bogani bureau, Kazame Swinle, the cow set up Lotalo Shee, now how do my login lobby, Taya Gazayome? Every game will be and bureau download loan is Yamlo, Dajamolo, Google Gomni, a duo guitar Twitter manager lepje de, Phil Harrison Garo, now some walk, Kingazani, Lusuration.
Google Stadia is a new generation gaming platform, one that does away with the traditional barriers.
Google Stadia is a Kingazani Titkuba.
ဂိမ်းကစားကျင်သူတွေအိမ်မှာဂိမ်းကစားနိုင်ဖို့ပုံမှန်ဆိုရင်ဂိမ်းဆက်ဝယ်ရတဲ့အခက်အခဲကိုကျော်လွှားလိုက်တဲ့ဝန်ဆောင်မှုဖြစ်ပါတယ်။နောက်ဆုံးမှာရုပ်ရှင်ကားလိုရေးသွင်းမျိုးနဲ့ဂိမ်းတွေကိုကစားနိုင်ဖို့ဈေးကြီးတဲ့ကွန်ပျူတာတွေဂိမ်းဆက်တွေဝယ်ဖို့မလိုတော့ပါဘူး။ဂိမ်းဆက်တွေတင်ထားပေးနိုင်တဲ့ဂိမ်းချက်လက်တွေကို Google ရဲ့ Data Center ကတင်ပေးပါတယ်။ဂိမ်းလုပ်ငန်းကြီးတစ်ခုလုံးကိုအသွင်ပြောင်းလိုက်တဲ့ဝန်ဆောင်မှုလို့ကျွန်တော်တို့ထင်ပါတယ်။
ကိုကစားချင်တဲ့ game ကိုစီရောက်လာအောင်လို့ Google Data Center ကနေပြီးတော့ online ကနေဓာတ်ရိုက်ရောက်ပို့ပေးတာပါအချက်လက်တွေအများကြီးတင်ထားနိုင်တဲ့ဒီ cloud storage software တွေ data center တွေကို Google ကအများကြီးရင်းနှီးမြှုပ်နှံထားတာကြောင့်အခုလိုမျိုးဓာတ်ရိုက် game streaming ဝင်ဆောင်မှုကနေပြီးအမြတ်ပြန်ရအောင်လုပ်နိုင်မယ်လို့ဤပညာကျွမ်းကျင်သူတွေကတော့သုံးသပ်နေကြရဲ့ရှင
် Studio ကိုဒေါ်လာ130ပေးပြီးတော့ဝင်ဆောင်မှုယူရဲဆိုရင် 4K TV မှာတားမယ် Chromecast set သေးလေးပါမယ် controller ပါမယ်3လစာဝင်ဆောင်မှုရမယ်နောက်တကင်ချင်းတယောက်ကလည်းပြီးပြီးတော့ကစားနိုင်ပါပါ
ရှင်းနေကြရင်တော့ဒီ Stadia Pro ဆိုပြီးတော့မှလစင်ကြီးတစ်လကို10ဒေါ်လာနဲ့ဝင်ဆောင်မှုပေးဖို့လည်းအစီအစဉ်လုပ်ထားတယ်တဲ့ဂိမ်းကစားသူတွေအများအန်းဂိမ်းတွေလက်လန်းမိနေအောင်လို့အကောင်းဆုံးနည်းလို့ Google ကတော့ဆိုတယ
် We think that offering subscription to players is a great way for them to engage
ဂိမ်းကစားသူတွေကိုလစင်ကြီးနဲ့ဝင်ဆောင်မှုပေးရကဂိမ်းတွေနဲ့သူတို့အမြဲတီးတွေ့နေအောင်အကောင်းဆုံးလုပ်ပေးတာဖြစ်ပါတယ်ဒီနေ့ကဂိမ်းလုပ်ငန်းကြီးအနာဂတ်မှာဖြစ်လာမယ့်ပုံစံတစ်ခုလို့အပြည့်အဝထင်ပါတယ်game developer တွေထုတ်လုပ်သူတွေကိုအားပေးတဲ့စီးပွားရေးပုံစံနဲ့ Stadia ကိုကျွန်တော်တို့လုပ်ထားတာပါတစ်ချိန်တည်းမှာဂိမ်းကစားသူတွေအတွက်ရွေးချယ်စရာနည်းလမ်းတစ်ခုလည်းဖြစ်ပါတယ
် Google Stadia game လုပ်ငန်းရဲ့ညွှန်ကြားရေးမှူး Jack Bazar ကလည်းသူတို့ game streaming ဝန်ဆောင်မှုကိုယူတဲ့သူတန်းထောင်ချီဖြစ်ဖို့ညီမှန်းထားတာတဲ့
Our vision for Stadia is to reach billions of gamers If you think about even the most successful game consoles
Stadia ဝန်ဆောင်မှုကိုယူကြလိမ့်မယ်လို့ညွှန်မှန်းထားပါတယ်အမိုင်းမှာအအောင်မြင်ဆုံးဂိမ်းဆက်တွေတဲ့တော့ဒီကမ္ဘာလုံးမှာရောင်းရတဲ့အလုံးကြီးကတန်း100 150မကျော်ပါဘူးဒါတောင်မှအရောင်းအဆိုပမာဏပါကျွန်တော်ဆိုရင်အသက်၄နှစ်ကလေးကဂိမ်းကစားလာတာပါကျွန်တော်တို့ဖွဲ့လုံးမှာဂိမ်းတွေနဲ့ပတ်သက်လို့တိတ်ကိုဝါသနာပါကြသူတွေအွန်လိုင်းစထရီးမင်းလုပ်ပြီးကစားနိုင်မှာကိုတိတ်သဘောကျကြတဲ့သူတွေကြီးပါပဲ Stadia ဝန်ဆောင်မှုကိုတန်း100လောက်ပဲယူအောင်လုပ်နိုင်မယ်ဆိုရင်တော့ကျွန်တော်တို့မအောင်မြင်ဘူးလို့သတ်မှတ်ရပါလိမ့်မယ်ကျွန်တော်တို့ရဲ့ရည်မှန်းချက်ကတော့အွန်လိုင်းစထရီးမင်းဂိမ်းတွေကိုလူတွေပို့ပို့ကစားလာကြအောင်ဒီကမ္ဘာလုံးမှာကစားသူတန်ထောင်နဲ့ချီဖြစ်လာအောင်လုပ်ဖို့ဖြစ်ပါတယ
်အခုလိုဂိမ်းတွေကိုအွန်လိုင်းပေါ်မှာတည်းကစားနိုင်ဖို့ဂိမ်းလောကမှာအခိုင်အမာနေရာရထားတဲ့ Sony နဲ့ Microsoft တို့က streaming ဝန်ဆောင်မှုကိုအစိုးရကပေးပြီးတော့မိတ်ဆက်ထားတာပါတခြားနည်းပညာလုပ်ငန်းတွေကလည်းအလားတူဝန်ဆောင်မှုမျိုးပေးဖို့စီစဉ်နေကြတယ်ဆိုတော့ Google အနေနဲ့ပြန်ဆိုင်မှုတွေတော့ရှိတယ်ဗ
ျ Google ကတော့သူတို့ဝန်ဆောင်မှုကဂိမ်းတွေကိုထိတ်တန့်အရေးအသွေးနဲ့ကစားနိုင်မယ်လို့ဆိုတာပဲကိုသားညုံရ
The graphics chip that we have in our version 1 hardware which is what
Google Noi Malaga sa bi gamer ri kasa nai ne version 1 hardware ma tong tha de graphic chip de ga naw song mon ne akang song game set the na myo long paung tha ne nyi mya ba de game ri ko swan that song kasa nai ne nya mo gamer ri a ni ne sait lou sha sia akang song twei chung ko ya cha ma ba game sa du tiao a ni ne yee twei kaung ne 4K 60 frame per second ne zat kaung ri ye lou sha mu po bi chaw mwe ji lin pyat da de twei chung ya aw Google Data Center ကနေအကောင်းဆုံးဤပညာတွေနဲ့လှုပ်ပေးနေပါတယ်။ဒါကဂိမ်းဆက်နဲ့ကစားတာနဲ့မတူတဲ့ထူးခြားမှုပါ
။ Stadia ဝန်ဆောင်မှုသစ်မှာလူသိများတဲ့ Assassin's Creed Odyssey တို့ Mortal Kombat 11တို့ Final Fantasy 15တို့ NBA 2K Basketball Game တို့ပါပါတယ်။ဝန်ဆောင်မှုမှာအကျုံးမဝင်တဲ့ Game တွေကိုလည်းတစ်ခုကိုဒေါ်လာ60လောက်ပေးပြီးတော့ကစားလို့ရမယ်တဲ့။
So in our launch window which is now through the end of the year we will have nearly 30 games available for players on Stadia.
တောက်စကူနှစ်ကုန်တဲ့ဒီ Stadia ကိုစမိတ်ဆက်တဲ့ကာလအတွင်းမှာဂိမ်းပေါင်း30လောက်ကိုကစားနိုင်မှာဖြစ်ပါတယ်။အားကစားဂိမ်း၊ကောင်းပေါင်းပြိုင်တဲ့ဂိမ်း၊ action ဂိမ်း၊စွန့်စားဂိမ်းတွေပါတဲ့ဂိမ်းမျိုးစုံပါပါတယ်။လက်ရှိထုတ်နိုင်ဖို့လုပ်နေတဲ့ဂိမ်းပေါင်းကတော့450လောက်ရှိပါတယ်။2020နောက်ပိုင်းမှာထွက်လာပါလိမ့်မယ်။
Google ကဂိမ်းလုပ်ငန်းတွေအခုမှစဝင်တာဆိုပေမဲ့သူ့မှာအားတာချက်တွေရှိလို့ short drop လို့မရဘူးလို့ Wired Online သတင်း website က Britain ဆိုင်ရာ editor Greg Williams ကတော့သုံးသပ်ထားတယ်ကိုသားညုံရဲ့
This really could be quite a game changer if you think about what Netflix did to television.
Stadia ကြောင့်ဂိမ်းလုပ်ငန်းမှာအပြောင်းလဲဖြစ်သွားနိုင်ပါတယ်။ Netflix ကရုပ်မြင်သံကြားပေါ်မှာရုပ်ရှင်ကြည့်တဲ့ပုံစံပြောင်းသွားအောင်လုပ်နိုင်ခဲ့တာနဲ့ Spotify ကတခြင်းနားထောင်တဲ့ပုံစံပြောင်းသွားအောင်လုပ်နိုင်ခဲ့တာကိုကြည့်ရင်ကိုလိုချင်တာကိုပဲ online ပေါ်မှာ streaming လုပ်နေတာကတိတ်ကိုထိရောက်ပါတယ် Stadia ကတော့အဲ့ဒါတွေနဲ့နည်းနည်းကွဲပါတယ်တချို့ game တွေအတွက်ဝန်ဆောင်ကတသက်ထပ်ပေးရပါလိမ့်မယ်လက်ရှိမှာ Google ကနည်းပညာပိုင်းရှေ့ပြနေတာတွေအများကြီးရှိတော့သူတို့အတိုင်းတာနဲ့မလုပ်နိုင်တလဲဆိုတာလေ့လာကြည့်တာကတော့မမှားပါဘူး Google အခြေခံအဆောက်အုံပိုင်းရဲ့ကိုပိုင် data center ရှိတာရဲ့ game ကစားနည်း channel တွေအများကြီးကိုကြည့်နိုင်တဲ့ YouTube ရဲ့လိုစိတ်ဝင်စားစရာအားတာချက်တွေရှိပါတယ်
Stadia game streaming ဆက်စပ်ထွက်ခြင်းဝန်ဆောင်မှုယူသူအတော်များများကတော့ဂိမ်းကစားရတဲ့အတွေ့အကြုံကချုံးမိပေမဲ့လို့မျက်နှုံးမြင့် internet ဆက်သွယ်မှုအသေးစားရှိဖို့ကတော့ immediate လိုအပ်တယ်လို့ပြောကြတယ်မဆွေမမောင်
ကိုကြိုက်တဲ့နေရာမှာ mobile device တွေပေါ်ကနေ game ကစားနိုင်အောင်လုပ်ပေးထားပေမဲ့မျက်နှုံးမြင့် internet ဆက်သွယ်မှုကြိုးမဲ့ internet ဆက်သွယ်မှုကိုအပြည့်အဝအားကိုးရတဲ့အတွက်အဲ့လိုမျိုးမျက်နှုံးမြင့် internet မရှိရင်တော့ game တွေကိုအနှောက်အယှက်မရှိကစားနိုင်ဖို့ခက်မယ်လို့ gamer တွေကတော့ထောက်ပြနေကြပါတယ်ရှင
်။မဆူမြတ်မွန် season တက်ဆက်ပြနေတဲ့ blogger တွေပြောသမျှ season ကိုတနင်္လာနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုကြာတာပရင်းနေ့မနေ့ခင်မှာနောက်တစ်ချိန်နားဆင်နိုင်ကြပါတယ်။ VOA ရဲ့ကြာတာပရင်းနေ့မနေ့ခင် season တွေကိုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီရွေးမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။ VOA American တန်ရဲ့2019ခုနှစ်နိုဝင်ဘာလ28ရက်ကြာသပတေးနေ့မနေ့ခင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့တနအီစာအစီအစဉ်အစဆုံးကိုမနေ့7နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ဒီကနေ့ညပိုင်းမှာတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်၊ကျမရေးကန္တာနဲ့တိုင်းရင်သတင်းလွှာစတဲ့သတင်းပတ်စင်ကန္တာတွေကိုလည်းနားဆင်ကြရဖို့ရှိတဲ့အကြောင်းကြိုတင်အသိပေးပါတယ်ရှင်။အခုကြာတာပရင်းနေ့မနက်ခင်းထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်။တူရကီကကျွန်တော်နောက်ခံပေးထားတဲ့ဆီးရီးယားမျိုးသားတပ်ဟာတရားစစ်ဆေးမှုမရှိဘဲတပ်ဖြတ်တာ၊အတင်းအဓမ္မလူရတာ၊ဘိုင်းဆိုင်ပစ္စည်းတွေကိုသိမ်းဆည်းတာနဲ့လူတွေသူတို့နေအိမ်ကိုမပြနိုင်အောင်ဟန်တားတာတွေလုပ်နေတယ်ဆိုတာကိုပြတဲ့ခိုင်လုံတဲ့ထောက်ထားတွေကိုရထားတယ်လို့နယူးယောက်ခြေဆိုင်လူခွင့်ရေးစောင့်ကြည့်လာရေးဖွဲ့ HRW ကပြောပါတယ်။ဒူရီဆိုရဟာသူတို့လည်းတက်ဆင်ပေးထားတဲ့တနက်ကင်တွေရဲ့စိုးရွားလာတဲ့လူရက်တွေကိုမသိကြအောင်စောင့်နေတယ်လို့ HRW အဖွဲ့ရဲ့အရှိလေပိုင်းဒေတာဆိုင်ရာညွှန်ကြားရေးမှူးဆယ်ရယ်လီယိုဝတ်ဆင်ကပြောပါတယ်။ဒီဒေတာတွေကိုတူရကီကထိန်းချုပ်ထားသည့်အစုံလမ်းစစ်ဆေးဖို့နဲ့ဒီကြမ်းတမ်းခက်တံတဲ့လူရက်တွေကိုအဆုံးသတ်ဖို့တာဝန်ရှိတယ်လို့လည်းပြောပါတယ်။ပါကစ္စတန်စီးပွားရေးချုပ်ယာရုတဒန်တိုးတဲ့ပေါ်ဥပဒေကြောင်းရတရားဝင်မှုနဲ့ပတ်သက်ပြီးနိုင်ငံတော်ပိုင်းမှာပထမဆုံးအကြိမ်ဖြစ်ပါကစ္စတန်တရားရုံးချုပ်ကဗိုလ်ထုနေမှာမေးခွန်းထုတ်လိုက်ပါတယ်။နိုင်ငံတက်တန်း82ရက်ထက်ဝက်ကျော်ကိုအုပ်ချုပ်ခဲ့ပြီးတိုင်းပြည်မှာအာဏာအကြီးဆုံးအဖွဲ့အစည်းအဖြစ်သတ်မှတ်ထားတဲ့စစ်ဖက်နယ်ပတ်သက်လို့တရားဝန်ချုပ်ကအခုလိုမေးခွန်းထုတ်လိုက်တာကြောင့်တိုင်းပြည်လုံးအံ့ဩသွားကြပါတယ်။တောင်ကိုရီးယားနယ်စပ်မှာမြောက်ကိုရီးယားနိုင်ငံကရန်လိုတဲ့အမြောက်ပစ်စည်းရေးလေ့ကျင့်မှုတွေလုပ်နေတာဟာအမေရိကန်ရဲ့မူဝါဒကိုပြောင်းလဲစေချင်တဲ့အတွက်ဖိအားပေးနေတာလို့လေ့လာသူတွေကသုံးသပ်ကြပါတယ်။အမေရိကန်မူဝါဒဟာမြောက်ကိုရီးယားပေါ်ရန်လိုတဲ့မူဝါဒလို့မြောက်ကိုရီးယားကမြင်ထားတာပါ။မြောက်ကိုရီးယားကောင်စားဟာတောင်ကိုရီးယားအမေရိကန်နှစ်နိုင်ငံမာမေးအဖွဲ့ကိုအမြင့်ဆုံးဖိအားပေးပြီးတံခါးရည်ရည်မှုတွေလျှော့ပေးဖို့ဆိုတဲ့လိုက်လျောမှုတွေရအောင်လုပ်နေတာလို့ Foundation for Defense of Democracy အဖွဲ့ကသူတေတီ David Maxwell ကပြောပါတယ်။ဒီဥနိုင်ငံရှင်ကျန်းဒေသမှာလူမျိုးများကိုဥပဒေမဲ့ထိန်းသိမ်းထားတာအဆုံးသတ်ဖို့ပြင်သစ်ကတရုတ်ကိုဗိုလ်ထုနေမှာတောင်းဆိုလိုက်တဲ့အကြောင်း AFP သတင်းတပုတ်မှာရေးထားပါတယ်။ရှင်ကျန်းဒေသမှာတရုတ်အစိုးရရဲ့အစိုးရအဖြစ်အတမှုပညာသင်ကျောင်းတွေလို့ဆိုတဲ့စကမ်းတွေမှာဝီးဂါနဲ့တခြားမွတ်စလင်လူနည်းစုတတန်းပတ်ဝန်းကျင်ကိုထိန်းသိမ်းထားတာဖြစ်ပါတယ်ခင်ဗျာ။
ကြာသပတေးနေ့မနက်ခင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိမ်းပြပြပေးသွားတာဖြစ်ပါရဲ့ရှင်။ဒီကနေ့မနက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရဲမင်းထွန်းဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခွာမျိုးပါရှင်။
This program has come to you from the Voice of America,
Washington.